Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2023ခုနှစ် February 4ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ line meter 1925 32နဲ့ line meter 190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျမကတော့ဆုမြတ်မမရှင်ကရုတ်ထောက်လိုက်ရေမိုးပြံပူပေါင်းကြီးနောက်တလုံးလက်တဲ့အမေရိကန်နိုင်ငံတွေပေါ်မှာတွေ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။ရုရှားကတန်းစီရင်နံတွေကိုဈေးကိုတညီရဲဖြတ်ပြီးတော့တတ်မှတ်ဖို့အတွက်စက်မှုအင်အားကြီး9နိုင်ငံ G7 ကတောက်ကြနေတော့ကသဘောတူခဲ့ပါတယ်။အာဆီယံဘုတ်သဘောတူညီချက်၅ချက်ကိုလက်တွေ့အကောင်အထည်ဖော်ဖို့အတွက်အာဆီယံနိုင်ငံသားဝင်ကြီးတွေမြန်မာနိုင်ငံကိုဒီနေ့ထပ်မံတိုက်တွန်းလိုက်ပါတယ်။အခုလိုမျိုးထိတဲရောက်တဲ့တွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ NUG နဲ့စစ်ကောင်စီတွဲဆုံဆွေးနွေးကြီးရှိပါသလား
စစ်ရှုံးစာချုပ်ဒါချုပ်မယ်ဆိုရင်တော့စပွဲဝိုင်းပေါ်မှာမဲအောင်နိုင်တဲ့တွေ့ကောင်းတွေ့မယ်ပေါ့ဗျာအဲ့လိုအချိန်တွေမဟုတ်ဘဲနဲ့ဒီလိုမျိုးတွဲဆုံနေတဲ့လက်နဲ့တော့ကျွန်တော်တို့ဒါတွဲဆုံညှိနှိုင်းဆွေးနွေးမယ်ဆိုတဲ့အချိန်တွေတခုတော့ဒီတော်လှန်ရေးကနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအတိအကျပြောချင်ပါတယ်
ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြောခွင့်ရကိုနေဖုံးလက်ပြောတော်တာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံအစည်းအဝေးအာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်ထောက်လိုက်ရေမိုးပြံပူပေါင်းကြီးနောက်တလုံးလက်တီအမေရိကန်နိုင်ငံတွေပေါ်မှာတွေ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။အလားတူထောက်လိုက်ရေပူပေါင်းကြီးလေတုအမြင့်မှာပြန်တန်းနေတာကိုအမေရိကန်ပြည်ထောင်စုထဲမှာတွေ့ခဲ့ပြီးနှစ်ရက်အကြာတောက်ကြနေကအခုလိုပြောလိုက်တာပါ။လက်တီအမေရိကန်နိုင်ငံတွေပေါ်ဖြတ်တန်းသွားနေတဲ့မိုးပြံပူပေါင်းကြီးတစ်ခုတွေ့တယ်ဆိုတဲ့သတင်းတွေကိုတုံ့တက်နေတဲ့အကြောင်းပန်တဂွန်စစ်ထဏာချုပ်ပြောခွင့်ရဗိုလ်ချုပ်ပက်ထရိုက်တာကအကြေညာချက်မှာပြောကြားထားပါတယ်။တိုက်ချင်းဖြစ်ဒုံးကျည်တွေတူလောင်ထားတဲ့အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုရှိတဲ့မွန်တားနာပြည်နယ်မှာတရုတ်မိုးပြံပူပေါင်းကြီးရောက်ရှိပြန့်တန်းနေတာထောက်လန်းဖို့ဖြစ်တယ်လို့ဗိုလ်မှူးချုပ်ပက်ဒရိုက်တာကတောက်ချနေတော့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်ထုတ်ဘက်ကမိုးလေဝသလေ့လာတဲ့မိုးပြံပူပေါင်းကြီးဖြစ်တယ်လို့ပြောနေပေမဲ့အမေရိကန်ဝေဟင်ပိုင်နက်ကိုကျူးကျော်တာဖြစ်တယ်လို့နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဗိုလ်မှူးချုပ်ပက်ဒရိုက်တာကပြောပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ဘက်ကမကျေနပ်ဘူးဆိုတာကိုလည်းတရုတ်တာဝန်ရှိသူတွေအစင်စင်ကိုအတိပေးထားတယ်လို့သူကပြောပါတယ်။တရုတ်ဘက်ကသူတို့မိုးပြံပူပေါင်းဖြစ်တယ်ဆိုတာကိုအတိပြုခဲ့ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံကိုခီးထွက်ခွာရောမဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။တရုတ်တို့ရဲ့တာဝန်မဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကဖော်ပြပြောဆိုပါတယ်။အမေရိကန်လေပိုင်နဲ့ထဲကိုရည်ရွယ်ချက်မရှိဘဲမိုးလေဝသမိုးပြံပူပေါင်းကြီးရောက်သွားတဲ့အပေါ်မှာစိတ်မကောင်းဘူးလို့တရုတ်တို့ဘက်ကပြောပြီးတော့ဒီကိစ္စကိုအမေရိကန်နဲ့ဆက်လက်ဆွေးနွေးသွားမယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်။အမေရိကန်နိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေကဒီကိစ္စကိုအခွင့်အကောင်းယူပြီးတရုတ်ကိုတိုက်ခါကြအောင်ပြောဆိုနေကြတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနကဒီကနေ့မှဆွဆွဲလိုက်ပါတယ်ရှင်။
မြန်မာနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်တွေ့လှုပ်ဆောင်မှုအထူးအရေးကြီးကြောင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောလိုက်ပါတယ်။အာဆီယံ8000အရှနိုင်ငံများအဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးအပြီးဒီနေ့မှာပဲလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမဆူဒီကဒီသဘောတူညီချက်အစီအစဉ်ရဲ့အရေးပါပုံကိုအခုလိုပြောလိုက်တာပါ
။ This plan is very important for ASEAN in particular the chair.
ဒီစီစဉ်ကအာဆီယံအတွက်အလွန်ကိုအရေးကြီးပါတယ်အထူးသဖြင့်အာဆီယံဥက္ကဋ္ဌအတွက်ပါဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့ဖြစ်ပျက်နေတာတွေကိုအလုံးသဘောတူထားတဲ့နည်းလမ်းတွေနဲ့ဖြေရှင်းဖို့လမ်းညွှန်ချက်ဖြစ်နေလို့ပါဒါကအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲဖော်ဖို့အာဆီယံဖွဲ့ဝင်တွေကြားခိုင်မာတဲ့အကောင့်နဲ့ညီညွတ်မှုကိုလည်းပြသနေတာပါလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးမဆူရီကပြောသွားတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာသဘောတူခဲ့တဲ့အကြမ်းဖက်မှုတွေဆော့ချော့ချရေးအပါအဝင်ဒီဘုံသဘောတူညီချက်အစီအစဉ်၅ချက်ကိုမြန်မာနိုင်ငံရဲ့အကြက်တဲ့အဆုံးသတ်နိုင်ဖို့နီလန်းဖော်ဆောင်မှုအဖြစ်အာဆီယံကသတ်မှတ်ခဲ့တာပါဒီသတင်းပတ်အစောပိုင်းတုန်းကလည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာစစ်ကောင်စီခေါင်းဆောင်တွေနဲ့တွေ့ပြီးတော့အင်ဒိုနီးရှားဒီမိုကရေစီအပြောင်းလဲအောင်မြင်မှုမျှဝေပေးရည်ဒီအပြောင်းလဲမှာပါဝင်ခဲ့တဲ့ဗိုလ်ချုပ်ကြီးတဦးကိုအများဆေလုတ်ဖို့ရှိတယ်လို့ပြောထားပါတယ်ခင်ဗျာ
ရ ရုရှားကတင်ပို့တဲ့တန့်စင်ရေနံရီရဲ့ဈေးကိုတနည်းနဲ့ဈေးပြတ်သတ်မှတ်ဖို့အတွက်စက်မှုအင်အားကြီး9နိုင်ငံ G7 ကတောက်ကြနေတော့ကသဘောတူခဲ့ကြပါတယ်။ဥပဒေချိုးဖောက်ပြီးယူကရိန်းနိုင်ငံပေါ်စစ်တိုက်နေတဲ့ရုရှားအတွက်အဓိကဝင်ငွေကိုကန့်သတ်နိုင်အောင်ရည်ရွယ်ပြီးရုရှားရဲ့ရေနံစိမ်းဈေးကိုဒီဇင်ဘာလတုန်းကသတ်မှတ်ခဲ့တယ်လို့မျိုးတန့်စင်ရေနံဈေးနှုန်းကိုလည်းကန့်သတ်တာဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကအကြေညာချက်မှာပြောကြားထားပါတယ်။ဒီဇယ်ဓာတ်ဆီနဲ့ရေနံစီလိုစီမျိုးတွေကိုတစ်စီကိုဒေါ်လာ100နဲ့ဈေးဖြတ်မှာဖြစ်ပြီးတော့လောင်စာအတွက်သုံးတဲ့စီမျိုးကိုတော့တစ်စီကို45ဒေါ်လာဈေးဖြတ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားကတင်ပို့တဲ့တန့်စင်ရေနံအားလုံးကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံလုံးမှနှစ်ဖက်တနည်းကနေကစတင်ပြီးတော့တားမြစ်ပိတ်ပင်မှုစတင်တော့မှာဖြစ်ချိန်မှာ G7 နိုင်ငံတွေအခုလိုကန့်သတ်လိုက်တာပါ။ရုရှားတို့ကျူးကျော်စစ်ကြောင်းပျက်စီးသွားခဲ့တဲ့ယူကရိန်းအခြေခံစောက်အုံတွေပြန်လည်တိဆောက်ပေးရတဲ့အတွက်မဆုံမနစ်ကူညီသွားဖို့အတွက် EU တာဝန်ရှိသူတွေတောက်ကြနေကကတိပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကလည်းဒေါ်လာ1ဘီလီယံဘို့လုံခြုံရေးအကူအညီတွေနောက်ထပ်တသုတ်ပေးမယ်လို့ကြေညာခဲ့ပါတယ်ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ည92.25 kHz 11803ည92.32 kHz 9335တို့ဖြင့်စနေတင်းငွေမှာ92.9 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖေဗရူလာ4ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြေထဲပင်လယ်ကိုဖျက်ပြီးတော့တူနီရှားကနေအီတလီနိုင်ငံကိုကူးဖျက်ဖို့ကြိုးစားတဲ့မော်တော်ဘုတ်ပေါ်မှာကိုဝင်တဲ့အမျိုးသမီးတယောက်အပါအဝင်သေဆုံးနေသူ၈ယောက်ကိုအီတလီကမ်းရိုးစမ်းဒန်းဆောင်တွေတွေ့ရှိခဲ့ပါတယ်။မော်တော်ဘုတ်ပေါ်မှာပါသူတွေကအသက်40လောက်ကိုဒီအသက်ရှင်ကျန်တဲ့သူ40လောက်ကိုအီတလီတောင်ပိုင်းလမ်ပဒူဆာကျွန်းပေါ်ကိုကယ်ဆယ်ခဲ့ကြရပါတယ်။မွေးကင်းစာကလေးငယ်တယောက်နဲ့အမျိုးသားတယောက်ပင်လယ်ထဲမှာပြုတ်ကျသေဆုံးသွားတယ်လို့အသက်ရှင်သူတွေရဲ့အပြောကိုအီတလီကယိုးဒန်းဆောင်တပ်ရဲ့တောက်ကြတွေကထုတ်ပြန်ချက်မှာကိုးကားဖော်ပြထားပါတယ်။မော်တော်ပြက်ပြီးပင်လယ်ထဲမျောနေတဲ့မော်တော်ဘုတ်ကိုအီတလီကမ်းလွန်မှာကယ်ဆယ်ခဲ့တာဖြစ်ပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေကအများစုဖြစ်တဲ့နိုင်ငံပြောင်းအခြေချဖို့စ조사သူ200လောက်ဟာမော်တော်ဘုတ်3စီးနဲ့လမ်ပါဒူစာကျွန်းဘက်ကိုရောက်လာခဲ့ကြတာပါ။အခု2023ခုနှစ်နှစ်ဆန်းပိုင်းတွေကအာဖရိကတိုက်မြောက်ပိုင်းကနေထွက်လာခဲ့ကြသူ 9,000 ကျော်အီတလီနိုင်ငံဘက်ကိုရောက်လာပြီးတော့အဲ့ဒီလိုရောက်လာဖို့စူးစမ်းစဉ်သေဆုံးသူ240ကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီရဲ့စီးရင်တွေမှာဖော်ပြပါရရှင်
။တာလီဘန်ရဲ့တင်းကျပ်တဲ့မူဝါဒကြောင့်အာဖဂန်နစ္စတန်နိုင်ငံကိုပို့အထူးကြံဆန်လာလိမ့်မယ်လို့အမေရိကန်သမ္မတအင်ဂျီရောထိပ်တန်းအရာရှိကြီးကသတိပေးလိုက်ပါတယ်။တာလီဘန်အနေနဲ့အာဖဂန်မှာတာဝန်ရှိရှိအုပ်ချုပ်ပါမယ်လို့ကတိပေးပြီးနိုင်ငံတကာလက်ခံမှုရဖို့ပြောခဲ့ပေမဲ့ဒီကတိတွေကိုဖျက်ခဲ့တယ်လို့အင်မီရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကမနေ့က VOA နဲ့တီးတပ်မေးမြန်းခန်းမှာပြောပါရယ်တာလီဘန်တွေဟာကာတာနိုင်ငံဒိုဟာမှာကျင်းပတဲ့အာဖဂန်ငြိမ်းချမ်းရေးညီလာခံမှာရောအာဖဂန်နစ္စတန်ကိုသိမ်းယူခဲ့တဲ့အချိန်မှာပါအမျိုးသမီးနဲ့မိန်းကလေးငယ်အခွင့်အရေးတိုးတက်လာမှုကိုအတိမတ်ပြုသွားမယ်လို့ဂရီဘေးပြောခဲ့ပေမဲ့အခုနောက်ပြန်ဆုတ်သွားပြီလို့လည်းသူကပြောခဲ့ပါရယ်တာလီဘန်တွေအနေနဲ့တရားဝင်မှုလိုချင်တဲ့ငွေကြေးအကူအညီနဲ့ယင်းနှိမ့်မြုပ်နှံမှုအလိုရှိတဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပြန်ဝင်ကျင်တယ်လို့ပြောပေမဲ့လက်ရှိသူတို့ရဲ့လုပ်ရည်တွေကြောင့်ခက်ခဲနေမယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါရယ်ခင်ဗျာ
ရှိခဲ့တမျှအေးတဲ့ဒီအေးအေးလိုင်းချင်းအမေရိကန်အရှေ့မြောက်ပိုင်းကိုဝင်ရောက်နေတဲ့အတွက်ဝါရှင်တန်မြို့တော်အပါအဝင်အရှေ့မြောက်ပိုင်းကမြို့တွေမှာဒီဒေသခံတန်းတဲ့ချီယာအေးတဲ့အေးအေးကန်ကိုခန်းစားနေကြရပါတယ်။အေးခဲတဲ့လေတွေတိုက်ခတ်မယ်လို့နယူးယောက်ပြည်နယ်မှာသတိပေးချက်ထုတ်ပြန်ထားပြီးတော့အိမ်ပြင်ကိုအချိန်အကန့်အသတ်နဲ့ထွက်ကြဖို့အတွက်လည်းတာဝန်ရှိသူတွေသတိပေးထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ခြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကို Washington DC ကနေည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ။အခုကစပြီးတော့စနေညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့အာနာသိန်းနှစ်နှစ်ပြည့်နှစ်ပတ်လည်အထူးစီစဉ်တစ်ခုကိုတင်ဆက်ပေးကြပါတယ်။NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအနေနဲ့နှစ်နှစ်အတွင်းမှာအုပ်ချုပ်ရေးတရားစီရင်အပြင်စီးရေးရထိုးစစ်တွေကိုပါဆောင်ရွက်လာနိုင်တယ်လို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူကိုနေဖုံးလက်ကပြောပါတယ်။ NUG အနေနဲ့တနိုင်ငံလုံးရဲ့အနာဂတ်အားလုံးကိုဆုံးဖြတ်လို့မရပေမဲ့အခြေခံမူတွေကိုတော့ချမှတ်ထားတယ်လို့လည်းပြောပါတယ်။ NUG ပြောခွင့်ရသူတဦးဖြစ်တဲ့ကိုနေဖုံးလက်ကိုကိုသားညုံကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
ကိုနေဘူးလား view ကိုအခုလိုလက်ခံဖြည့်ချပေးရကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအင်တာဗျူးလက်ခံအောင်နော်ကျွန်တော်အရင်ဆုံးမေးချင်တာကအခုနယူတန်လိုက်ရဲ့ slogan တွေထဲမှာလဲသွေးကြွေးမှာဆွေးနွေးစရာမရှိဘူးဆိုတဲ့လူငယ်တွေပြောကြတယ်အဲ့တော့ဒါပေမဲ့တစ်ဖက်မှာအခုဆိုအာဆီယံတို့ဘာလို့ကလဲပြောနေတဲ့အခါမှာတစ်ဆုံဆွေးနွေးရေးဆိုတဲ့ကိစ္စတွေပါလာချုံနိုင်ငံရေးပါတီရဲ့ပြောဆိုမှုတွေမှာလဲဟိုဆွေးနွေးပြီးမှအဖြေရှားမယ်ဆိုတဲ့အမြင်လေးတွေရှိတယ်အဲ့တော့ဒီနီးနာနဲ့ပတ်သက်လို့ရောဟိုစတော့နယူတန်လိုက်စတော့ slogan နဲ့ပြောင်းသွားပြီလားဒီတိုင်းပဲရှိလားကိုတင်ဖို့လားအမြင်ဘယ်လိုရှိပါလဲ
ကျွန်တော်တို့ရဲ့ယာယီတမရာကြီးလည်းဒါပြောထားတာရှိတယ်တွေးဆောင်ဆွေးနွေးနိုင်ခြင်းရှိတယ်ဘလို့အခြေအနေမျိုးမှာလဲပေါ့နော်ဒါမျိုးဟိုဟိုစကားတခွန်းနဲ့လွယ်လွယ်ကူပြောရရင်တော့ surrender လာလို့ရင်တော့ကျွန်တော်တို့လက်ခံပါပေါ့တော့ကျွန်တော်ဘယ်စစ်ပွဲတစ်ခုမှာဟိုစစ်နိုင်တဲ့သူနဲ့စစ်ရှုံးတဲ့သူနဲ့တော့မှနောက်ဆုံးမှသပွဲပေါ်ထိုင်ပြီးတော့စစ်ရှုံးစာချုပ်တော့ချိုးဟိုချုပ်ရသေးတာပဲလေအဲ့တော့ပြောချင်တာကဒါ2008ဖွဲ့စည်းပုံကိုဖျက်မယ်ပြီးရင်စစ်တပ်ကနောက်နောက်ဘယ်တော့အခါမှာနိုင်ငံရေးမှာအပေါင်ပတ်သက်ခွင့်မရှိဘူးနောက်ပြီးတော့ဒီလက်ရှိကျုံနောက်ထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးဆိုတော့ကျွန်တော်ဒါတွေကိုလည်းဒါလွှတ်ရမယ်နော်ဒီလိုအနေအထားမျိုးတွေပေါ့ condition တွေရှိတာပေါ့နော်ဒီလို condition တွေနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ဒါဆိုရင်တော့ကျွန်တော်တို့ခုနကပြောတဲ့ surrender လုပ်တဲ့အနေအထားတစ်ခုဆိုရင်တော့ကျွန်တော်တို့အနေနဲ့ကခုနကစစ်ရှုံးစာချုပ်ဒါချုပ်မယ်ဆိုရင်တော့စပွဲဝိုင်းပေါ်မှာမဲအောင်နိုင်တဲ့တွေ့ကောင်းတွေ့မယ်ပေါ့ဗျာအဲ့လိုအခြေအနေမဟုတ်ဘဲနဲ့ဒီလိုမျိုးတွေးစွန်းနေတဲ့လက်နဲ့တော့ကျွန်တော်တို့ဒါတွေးဆုံညှိနှိုင်းဆွေးနွေးမယ်ဆိုတော့အခြေအနေတစ်ခုတော့ဒီတော်လန်ရေးကနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအတိအကျပြောချင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တစ်ဆက်လေးမိချင်တာခုနကကိုတင်ဘိုးလာပြောသွားတဲ့ထက်မှာဒီလိုစစ်တပ်ကစစ်ကောင်စီအဖွဲ့တွေနဲ့လက်ဆွဲနှုတ်ဆက်ဖို့တိုက်ခတ်တယ်ပေါ့နော်။အာဒါကပြောမဆိုရင်ဒီတော်လန်ရေးပေါ်လာတဲ့ NUG NUCC ရဲ့မူဝါဒတွေလို့ကျွန်တော်နားလဲပါတယ
်။
ဒါပေမဲ့တစ်ဖက်မှာတောက်လျှောက်ကရင်ကာလာတွေတော့မှ NLD ရဲ့မူဝါဒအကြမ်းမဖက်ပဲအကြမ်းမဖက်တဲ့မူဝါဒရှိတယ်တွဆုံဆွေးနွေးနဲ့ဖြည့်ရှင်းမယ်ဆိုရယူဆတွေရှိပါတယ်အဲ့တော့အခုလက်ရှိမျိုးဒေါ်လာရင်းမှာတအုပ်လို့ဖြစ်နေတဲ့ NUG ကဒီမူကင်ထားတာက NLD ရဲ့အရင်ရှိထားတဲ့မူရင်းနဲ့ရောခွာဝါးပြီလားဟိုပြိပခသဘောမျိုးဖြစ်နိုင်လား
ဟို NLD ရဲ့သူချုပ်ပြန်ချက်တွေကိုပြန်ပြီးတော့ကျွန်တော်လေ့လာဖို့လိုပါလိမ့်မယ်ဟို NLD အနေနဲ့ကတော့အခုလောလောဆယ်မှာဒါရှိပြီးသားရှိထားတဲ့ဒီဘိုးကောင်အလုပ်ဘိုးကောင်ဒီဝင်တွေပေါ့နော် CEC လို့ကျွန်တော်တို့ခေါ်တာပေါ့ဘိုးကောင်ဒီဝင်တွေကဒါမစုံလင်းတဲ့တကြောင်မျိုးဒါမူပိုင်းဆိုင်ရာဆုံးဖြတ်ချက်ချို့မချဘူးဆိုတာမျိုးပြောထားတာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအလုပ်တော့လုပ်နေဖို့လိုတာဟုတ်နော်အဲ့တော့ကြောင့်မလို့ဒါ Central Working Committee ဆိုပြီးတော့ဒါဘ ഹു အလုပ် Committee ဆိုပြီးတော့ဖွဲ့စည်းပြီးတော့အလုပ်တွေလည်းတောက်လျှောက်ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့ထုတ်ပြန်ချက်တွေကိုတစ်ချက်ပြန်လေ့လာတဲ့အခါမှာကျွန်တော်ကတော့ကွဲလွဲတယ်လို့မထင်ဘူး NLD အခုသူတို့ရဲ့ထုတ်ပြန်ချက်တွေကို NLD ရဲ့ထုတ်ပြန်ချက်ကိုလေ့လာတဲ့အခါမှာအကြမ်းမဖက်တဲ့နီးကိုဆက်လက်ကင်ဆွဲထားတယ်ဆိုတော့အသုံးအနှုန်းကျွန်တော်ကတော့မတွေ့ဘူးမတွေ့ဘဲနဲ့ကျွန်တော်တို့ကပြည်သူထောက်ခံတဲ့နီးနာတွေနဲ့ဒီအကြံဖတ်ဆေးဟုတ်စုကိုစန့်ကျင်သွားမယ်ဆိုတဲ့စကားလုံးမျိုးပေါ့နော်ဒါမျိုးကိုကျွန်တော်ဒါတွေ့ခဲ့တာရှိပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်ကတော့လက်ရှိအချိန်မှာလဲဒါ NUG ရောနော် CRPH ကောနောက်ပြီးတော့အခြားဒီ NUCC ရောဘာလို့ ਨੇ ဒီ NLD ရာလဲနိုင်ငံရေးပါတီတခုအနေနဲ့အကုန်လုံးကျွန်တော်တို့အလုပ်တွေတွဲဆက်ပြီးတော့ဒါလုပ်ကင်ဆောင်ရွက်နေတာရှိပါတယ်အဲ့တော့ကျွန်တော်ကတော့တိတ်ပြီးတော့ဒါစိုးရိမ်မှုမရှိဘူးနောက်ပြီးနောက်တစ်ခုကျွန်တော်ပြောချင်တာကတချို့သောတချို့သောတိုင်းနာကောင်းဆောင်တွေတချို့သောပုဂ္ဂိုလ်တွေကဘာလို့စိုးရိမ်လဲဆိုရင်ကတော့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေပေါ့နော် NLD ရဲ့ခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့သမ္မတကြီးတို့အဲထောင်အားလွတ်လာတဲ့အခါမှာနော်တစုံတရာမှဒီဒေါ်လာရေးကြီးကကြောင်းလဲသွားမလားပေါ့နော်ဒါမျိုးလဲစိုးရင်ကြတယ်ပေါ့နော်ဒါစိုးရင်လည်းကိစ္စကိုကျွန်တော်ကတော့အပြစ်မမြင်ပါဘူးဒါပေမဲ့ကျွန်တော်တို့ဟိုပေါ့နော်တရားဝင်ထုတ်ဖော်ပြောလို့တော့မရဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ရရှိထားတဲ့တချို့သောသတင်းစကားတွေရှိပါတယ်နော်ကျွန်တော်တို့ခေါင်းဆောင်တွေရှိရတယ်ကျွန်တော်ရရှိထားတဲ့သတင်းစကားတွေအရရဲ့နောက်ပြီးတော့ကျွန်တော်တို့ရဲ့အတိတ်ကာလတစ်ချောင်းဖြတ်တန်းခဲ့တဲ့ဖြတ်တန်းမှုအရာကနော်ဒေါ်လန်းစုကြည်လိုခေါင်းဆောင်မျိုးဥပဝင်းမြင့်လိုခေါင်းဆောင်မျိုးဟာဒီဒေါ်လန်းရေးမှာပြည်သူလူထုနဲ့ရဲ့သဘောထားနဲ့ဆန့်ကျင်တဲ့အလုပ်ကိုဒါလုပ်မှာမဟုတ်ဘူးလို့ကျွန်တော်တို့ကတော့အပြည့်အဝယုံကြည်တယ်။အဲနောက်ပြီးတော့ရှေ့ဆက်သွားမယ့်ကာလမှာဒီလိုမျိုးအတိမ်းဆောင်ဖြစ်ခဲ့ရင်လည်းကျွန်တော်တို့ကတော့ဒေါ်လန်းရေးဘက်ကပြက်ပြက်သားသားရက်တည်ပြီးတော့နော်ကျွန်တော်ဒေါ်လန်းရေးဘက်ကပဲရက်ပြီးကျွန်တော်တို့လည်းကျွန်တော်တို့ကိုယ်တိုင်တော့ဒီပြောဆိုပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်ဗျဟုတ
်ကျွန်တော်နောက် NUG နဲ့ပတ်သက်လို့မေးချင်ပါတယ်အခု NUG ဖွဲ့စည်းခဲ့တာနှစ်နှစ်နီးပါးရှိပါပြီအဲ့တော့ဒီနှစ်နှစ်နီးပါးအတွင်းမှာဘယ်လောက်ထိအောင်မြင်လုပ်နိုင်ပြီလဲဘယ်လိုမှတ်တိုင်နေမျိုးတွေရပြီလဲလို့ယူဆပါ
ကျွန်တော်တို့လက်ဖြစ်မနေလက်ခံထားရမှာကျွန်တော်တို့စစ်တိုက်နေရပြီပေါ့ဗျာနော်ဒါကတော့အားလုံးနဲ့သိတဲ့အတိုင်းပဲဟိုဆက်ဆက်ချင်းတော့ငင်းများတော့ဆန္ဒဖော်ထုတ်ခဲ့ကြတာပဲနော်အဲ့ဒီကာလမှာပြည်သူတွေရဲ့ဆန္ဒမှန်ဒါဖြစ်တယ်ဆိုတာကိုနားလည်ပြီးတော့ဟိုစေဥစုကလက်လျှော့သွားရင်လည်းကောင်းတာပေါ့ဒီအချိန်တွေအထိမရောက်ခဲ့ဘူးပေါ့နော်ဒါပေမဲ့လည်းနေမြတော်ဆန္ဒဖော်ထုတ်ခဲ့တဲ့ပြည်သူတွေကိုနော်လက်နက်မဲ့တဲ့ပြည်သူတွေကိုဒါကောင်းနေပဲတည်ပြီးတော့ပြစ်ခဲ့တယ်နော်နီလန်းပေါင်းစုံနဲ့ရက်ဆက်ခဲ့တယ်နော်ရုံမာခဲ့တယ်ပေါ့နော်ဒီလိုအချိန်တွေကြောင့်ကျွန်တော်တို့ကမဖြစ်မနေပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိလာတယ်နော်တာဝန်ရှိလာတဲ့ကြောင့်ကျွန်တော်တို့ defensive war ဆိုပြီးတော့ကျွန်တော်တို့စတင်ပြီးတော့ဒါချိန်ညာပြီးတော့ဒါတိုက်ပွဲဝင်ခဲ့ရတယ်ပေါ့နော်လက်နက်ကင်ခဲ့ရတယ်ပေါ့နော်ဒါကိုကျွန်တော်တို့ရွေးချယ်ထားပြီးဖြစ်တယ်ဒါကိုနားလည်ထားဖို့လိုတယ် အဲ့တော့အခုဆိုရင်ကျွန်တော်တို့ကဒါဒီလိုရွေးချယ်တဲ့အခါမှာလည်းကျွန်တော်ရှေ့မှာပြောခဲ့ပြီးသလိုပဲကျွန်တော်တို့ကကြုံတယ်လို့ကျွန်တော်လုံနေတာမဟုတ်ဘူးစနစ်တကျတော့ကျွန်တော်ထူထောင်နေတယ်တိုင်းသားမာမိတ်အစုအဖွဲ့တွေနဲ့ကျွန်တော်ကူပေါင်းတယ်ပြီးတဲ့အခါမှာဒီ PDF လို့ခေါ်တဲ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကျွန်တော်တို့ကအနာဂတ်ကာလကျရင်ဖြစ်လာမယ့် Federal Army ပေါ့နော် Federal Army ရဲ့အမတ်တွေဖြစ်နေကျွန်တော်တို့ကတေးချာစီးကန်းတဲ့စနစ်နဲ့ပေါ့နော်စနစ်တကျတက်ရင်လိုက်ကျွန်တော်တို့ဒါဖွဲ့စည်းပြီးတော့ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့တက်ရင်နေဆိုရင်ကျွန်တော်ရရှိတဲ့အချက်လက်တွေရတော့တက်ရင်ပေါင်းဒါ300ကျော်လောက်ကျွန်တော်အခုချိန်မှာဖွဲ့စည်းပြီးသွားပြီပေါ့နော်အဲ့တော့ပြီးတဲ့အခါမှာဒီထဲမှာကျွန်တော်တို့လူငယ်တွေပါတယ်နောက်ပြီးတော့တိုင်းရင်းသားပေါင်းစုံပါတယ်တစ်ချိန်ကျရင် Federal Army ဖြစ်လာမယ်အဲ့တော့ဒါစစ်ရေးရလဲကျွန်တော်တို့အတိုင်းအတာတစ်ခုဒီအချိန်တွေတစ်ခုကိုရောက်နေပြီနောက်ပြီးတော့ထပ်ပြီးဖြည့်ပြောရရင်အရင်တော့ကတော့ကျွန်တော်တို့က Defenses War ပေါ့နော်အခုလည်းအားလုံးမြင်ကြပါလိမ့်မယ်အခုနောက်ပိုင်းကြိုက်နေတဲ့တိုက်ပွဲတွေကကျွန်တော်တို့ Defense လုပ်တာမဟုတ်တော့နော်ကျွန်တော်တို့ကနေပြီးတော့ထိုးစစ်ပြန်ဆင်တဲ့အနေအထားတစ်ခုတွေဒါရှိနေပြီဖြစ်ပါတယ်။နော်အဲ့တော့ဒီစစ်ရေးအကြောင်းပြောနေလို့စစ်ကြီးပဲတိုက်နေမှာလားဆိုတော့မဟုတ်ပါဘူး။နော်စစ်ရေးဆိုတော့ pressure mechanism တစ်ခုပေါ့နော်။ဒါစစ်ကောင်စီကတေးကြတယ်ဒီကောင်တွေကဒါပဲကြောက်တာ။အဲ့တော့ဒါကတော့မပါမနေဒီကောင်တွေဖိအားပေးဖို့လိုတယ်ပေါ့။ဒါပေမဲ့အခြားနိုင်ငံတကာရေးရာရလည်းပဲကျွန်တော်တို့နေလန်းပေါင်းစုံနဲ့နိုင်ငံတကာရေးရာရှိမယ်။ပြီးရင်နောက်တစ်ခုကအုပ်ချုပ်ရေးပိုင်းတွေတည်ထောင်တာတွေရှိတယ်။နောက်ပြီးတော့တရားစီရင်မှန်တိုင်းပေါ့နော်။ဒါမျိုးတွေလည်းကျွန်တော်တို့လုပ်နေတာရှိတယ်ပေါ့နော်။အဲ့တော့ပြောရရင်ခြုံပြောရရင်ကျွန်တော်တို့မှအစိုးရရှိတယ်ကျွန်တော်တို့မှလွှတ်တော်ရှိတယ်ပြန်ကျွန်တော်တို့ကတရားစီရင်မှန်တိုင်းလည်းပဲအခုဒါထိန်းစုံမထိန်းချုပ်နေနေဒီမှာဖွဲ့စည်းပြီးတော့တရားဝင်တွေဖွဲ့စည်းပြီးတော့အရေးယူဆောင်ရွက်တာတွေပြစ်မှုပြစ်ဒဏ်ပေးတာတွေဒါတွေလည်းဆောင်ရွက်နေပြီဖြစ်တယ်ပေါ့နော်အဲ့တော့အစိုးရတရက်အနေနဲ့ဒီနှစ်နှစ်အတွင်းမှာကျွန်တော်တို့တွေအခက်အခဲတွေအများကြီးကြားရတဲ့အနေပဲတစ်ဖက်ကတော်လန်တွန်းတိုက်ခိုက်တွန်းလှန်တဲ့ကိစ္စကိုလုပ်နေရင်းမှာပဲတစ်ဖက်မှာလည်းတိဆောက်ရေးကိစ္စကိုလုပ်နေပါတယ်အဲ့လိုပဲတိဆောက်ရေးကိစ္စလုပ်နေရင်းပါပဲနောက်တစ်ခါအနာဂတ်အတွက်နော်ဒါ Federal Democracy Charter အရကျွန်တော်တို့ Transitional Constitution ရေးတဲ့ကိစ္စတွေနော်အဲဒါမျိုးတွေလည်းပဲကျွန်တော်တို့ဒါအကုန်လုံးကိုတပြိုင်တည်းပါလာဒါဆောင်ရွက်နေတယ်လို့ပြောချင်ပါတယ်ဗ
ျကျွန်တော်တက်ဆက်တဲ့ PowerPoint PDF ကိစ္စလေးနည်းနည်းမေးချင်ပါတယ်ပြောမှဆိုရင်စစ်ကောင်စီကဆွဆွဲတဲ့အထက်မှာဒီ PDF တွေကရသားပြည်သူတွေကိုတတ်ဖြတ်တယ်ဆိုတဲ့ဟာလည်းပါပါတယ်ပြင်မဲ့မဆိုင်တဲ့လူတွေတတ်ဖြတ်တယ်ဆိုတဲ့ကိစ္စပါနိုင်ငံတကာမှာစိုးရိမ်ချက်ကလည်းဒီတက်တွေကိုစနစ်ကျထိန်းထားနိုင်ပါမလားမထိန်းထားနိုင်လို့ရှိရင်တစ်ချိန်မှာခုနကပြောလို့ဟိုလစ်ဗျားမှာဂျုံခဲ့တယ
်
တခြားနိုင်ငံဆီးရီးယားတို့မှာဂျုံခဲ့တဲ့ခြေမျိုးရောက်သွားမလားစိုးရိမ်ချက်ရှိပါတယ်အဲ့တော့ဒီတက်ဖွဲ့ရင်းနဲ့ပတ်သက်လို့ဘယ်လိုများထိန်းကွက်ထားနိုင်ပါလဲ
အဲ့မှာကျွန်တော်တို့ MOD ကတော့ Ministry of Defense ကအနေနဲ့ကတော့ကျွန်တော်တို့တေချာဆိုပေါ့စီမင်းစည်းကမ်းတွေပေါ့နော်စစ်ရေးဆိုင်ရာစီမင်းစည်းကမ်းတွေတေချာချမှတ်ထားတယ်ချမှတ်ထားပြီးတော့ဒီသင်တန်းတွေပေးုံနေမကောက်ဘူးပေါ့နော်ကျွန်တော်တချို့ဟာတွေ test တွေပါ psycho test တွေပါတယ်ကျွန်တော်တို့ဒါဖြေခိုင်းပြီးတော့မှဒီ PDF တွေကိုဒါလက်ခံတာဖြစ်တယ်ပေါ့နော်အဲ့တော့အဲ့လိုအနေထားတွေတောက်လျှောက်လုပ်တဲ့အခါမှာတချို့တော့ခုနကကိစ္စတွေပေါ့နော်ကိစ္စတွေဒါ online ပေါ်မှာလည်းပေါ်လာတာရှိတယ်ဒါတွေအကုန်လုံးကဖြစ်တိုင်းဖြစ်တာဖြစ်ပြီဆိုတာနဲ့ကျွန်တော်တို့ဖြစ်ပြက်ခဲ့တဲ့နေရာဒေတာမှာရှိနေတဲ့အစုအဖွဲ့တွေအားဖြင့်ဒါတွေကိုစုံစမ်းတယ်စစ်ဆေးတယ်လေ့လာတယ်ပြီးရင်ကျွန်တော်လိုအပ်ရင်ချို့ဟာတွေဆိုဖမ်းဆီးပြီးတော့ချုပ်ထားတာပေါ့ဗျာတစ်ချင်းတော့အရေးယူလို့မရဘူးအမှုမှန်ပေါ်အောင်လုပ်ရသေးတာဘာမျိုးတွေလဲပဲကျွန်တော်တို့အချိန်နဲ့တပြေးညီကျွန်တော်ဆောင်ရွက်နေတာရှိပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်တို့ရဲ့ PDF တွေကိုဖွဲ့စည်းတဲ့အခါမှာအခြေအကျဆုံးချက်ကကျွန်တော်တို့ဒီအကြမ်းဖက်ဆဲဟုတ်စုကိုစန့်ကျင်နေတာဟောဒီကောင်တွေလို့ဖြစ်လို့မရအောင်နော်ကျွန်တော်တို့ရဲ့ဒီအနာဂတ်ဖက်ဒရယ်တက်မတော်ဟာအများကြီးဗျာစီးစနစ်တွေဟိုအများကြီးပြောစရာမလိုတခွန်းနဲ့ပဲအခုလက်ရှိစစ်တပ်လိုမဖြစ်ရဘူးဆိုရင်ဟာတခွန်းနဲ့ပြည့်စုံတယ်။ဘာလို့ဆိုဒီအဲ့ဒီကိစ္စကအရင်အရေးကြီးတယ်။အဲ့တော့ကျွန်တော်တို့ခွင့်မပြုဘူး။ဒီစစ်တပ်ကိုစန့်ကျင်နေပါတယ်ဆိုမှဒီအချမ်းဘတ်စစ်တပ်ကိုစန့်ကျင်နေပါတယ်ဆိုမှအဲ့အချမ်းဘတ်စစ်တပ်ကကောင်းနေလို့လိုက်လုံနေမယ်ဆိုရင်ဒိဗယ်ဘူးမရှိဘူး။ဒါကိုကျွန်တော်တို့လုံးဝခွင့်မပြုဘူး။အဲ့တော့လုတ်တဲ့သူတွေနော်လုတ်တဲ့သူတွေဟာဘာကြောင့်လုတ်လဲနော်ဒါတွေကိုကျွန်တော်တို့တေချာစနစ်တကျစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့တကယ်ပြည်သူအပြစ်မဲ့တယ်ပေါ့နော်ပြည်သူကိုအမှန်တကယ်သာနော်အတိတ်ပဲမဲ့ဒါတက်ဖြတ်တာတွေနော်ဖျက်ဆီးတာတွေထိခဲ့မယ်ဆိုရင်အဲ့လူတွေကလည်းပဲဥပဒေရတာတစ်ချိန်ချိန်မှာရေးယူဆောင်ရခံရမှာဖြစ်ပါတယ်ဗျာ
ဟာခုနကုနေဖုန်းလက်ပြောသွားတဲ့ထင်မှာလည်းပါတယ်နယူးတွန်လိုင်းနောက်ပိုင်းမှာကျွန်တော်တို့ဒီဟိုထွက်လာကြတဲ့ထင်မှာတိုင်းသားတွေဘက်ကမယုံကြည်တဲ့ကိစ္စမျိုးတွေရှိတယ်ဟောဒီမတိုင်ကမှာလည်းတိုင်းသားတွေနဲ့အာနာယဟိုအစိုးရနဲ့ပြည်ပခဖြစ်ခဲ့ရတယ်လည်းရှိတယ်အဲ့တော့အခုအနေထားမှာ NUG နေနဲ့တိုင်းသားတွေနဲ့နားလည်မှုပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိခံရမှာလုံနိုင်ပြီလဲ
NUG ကintrin national unity government ဗျာသူ intrin ဆိုတဲ့ဟာကိုကျွန်တော်တို့ NUG လို့ခေါ်နေတော့ intrin ဆိုတာပျောက်ပျောက်နေတာပေါ့နော်အဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဖြစ်တယ်ပေါ့နော်အဲ့တော့ NUG ကအရာရာကိုဆုံးဖြတ်လို့မရအောင်ဒါတိတ်သေးကြတယ် NU ဘာဖြစ်လို့လဲဆိုတော့တချို့ကိစ္စတွေကအနာဂတ်ကာလရောက်မှသာလျင်နော်အဲ့ data တစ်ခုရဲ့ပြဿနာပဲဆိုပါစို့နော် data တစ်ခုနဲ့ပတ်သက်တဲ့ကိစ္စရဲ့ဆိုရင်အဲ့ data မှာရှိနေတဲ့နော် stakeholder တွေပေါ့နော်အတိုင်းအတာဆိုလဲအစုအဖွဲ့တွေမျိုးစုံရှိနိုင်တယ်ပြီးတဲ့အခါမှာအဲ့ data မှာရှိနေတဲ့အတိုင်းအတာပြည်သူတွေဒီလူတွေကဘယ်လိုသဘောထားလဲဒီလူတွေရဲ့အမြင်ကဘယ်လိုရှိလဲအဲ့ဒါတွေကိုကျွန်တော်တို့ကလေ့လူရှုပြီးတော့အခုအချိန်မှာနိုင်ငံရေးအရာတချို့ဟိုဆုံးဖြတ်ရမယ့်ကိစ္စတွေကို NUG ကဟိုလိုပဲဒီလိုပဲဆိုပြီးဆုံးဖြတ်လို့မရဘူးဗျ။ဒီအချိန်တွေကိုတော့ဒါအားလုံးနားလည်လက်ခံ ထားဖို့လိုပါတယ်ဒါလက်လဲလက်ခံကြပါတယ်အဲ့တော့အဲ့လိုဟာမျိုးလေးတွေတော့ရှိပေမဲ့ကျွန်တော်တို့ကလက်ရှိအချိန်မှာကျွန်တော်တို့ပေးလို့ရတဲ့အာမခံချက်တွေပေါ့ဗျာဥပမာကျွန်တော်တို့ကဒါလာမဲ့ကျွန်တော်တို့ရဲ့အနာဂတ် Federal Democracy ပြည်အောင်စုမှာဒါဘလို့မဟာလူမျိုးကြီးဝါဒအောင်မှာကျွန်တော်တို့လက်မခံဘူးအဲဒါမျိုးတွေဆိုရင်ကျွန်တော်တို့အာမခံလို့ရတယ်အဲ့လိုပဲလူနည်းစုခွင့်ရေးကိုဒေတာလိုက်နာမယ်အဲဒါတွေကအာမခံလို့ရတယ်ဒါပေမဲ့တချို့သောနိုင်ငံရေးပြဿနာလေးကြတော့ NUG ကဒီလိုလုပ်ပါဒီလိုဆုံးဖြတ်ပါဆိုပြီးတော့ဖြည့်ရှင်းလို့မရတဲ့အနေအထားလေးရှိတယ်ဆိုတာလေးကိုလည်းဒါဒီနေရာမှာကျွန်တော်ပြောချင်ပါတယ်အဲ့တော့ဒီလိုပြောလို့အဆင်မပြေဘူးမဟုတ်ကျွန်တော်တို့အဆင်ပြေတယ်စီရေးရသဘောတူညီမှုတွေအချို့ရလာတာရှိလို့နိုင်ငံရေးရသဘောတူညီမှုအချို့လည်းရထားပြီးသားဖြစ်တယ်အဲ့တော့ဘယ်ဖွဲ့တွေနဲ့ပူးပေါင်းနေပြီလဲဆိုတဲ့ကိစ္စမှာတော့ဟိုတရားဝင်အတိအကျဘယ်ဖွဲ့တွေကတော့ NUG နဲ့ပူးပေါင်းနေပြီဆိုတဲ့အနေအထားတစ်ခုမှာတော့ထုတ်ဖော်ပြောဆိုဖို့ကျွန်တော်တို့အခက်အခဲရှိတာတွေရှိပါတယ်အဲ့ဒါကလည်းဒါဟိုတိုင်းသားအစုဖွဲ့ရဲ့ဒါအခြေအနေအရာပေါ့နော်ဒါပေမဲ့လည်းသတင်းတွေမှာကြည့်ရင်ဒါတွေကပေါ်လွင်ပါတယ်နော်ကျွန်တော်ထုတ်ပြောစရာမလိုပါဘူးကျွန်တော်တို့အခုဆိုရင်ပဲဒါတိုက်ပွဲတွေဖြစ်တဲ့အခါမှာပူပေါင်းတပ်ဖွဲ့ပူပေါင်းတပ်ဖွဲ့ဆိုတာဘာလဲဒါဒီအသေးပဲအားလုံးသိကြပါတယ်နော်အဲ့လိုအနေထားနဲ့တော့ကျွန်တော်တို့ဒါပူပေါင်းဆောင်ရွက်မှုအခြေအနေကိုဒါသိနိုင်ပါတယ်အဲ့တော့ရေရှည်မှာလည်းပဲနောက်ပိုင်းကြာရင်လည်းပဲကျွန်တော်တို့ဒီဒေါ်လာရေးပြီးွားရင်လည်းပြီးအောင်မှာမဟုတ်ဘူးနော်စကားတွေကထပ်ပြီးပြောကြရအောင်မယ်ဒါပေမဲ့တေချာတစ်ခုကတော့ဒီဒေါ်လာရေးကတော့ဒါ first priority ပေါ့နော်အားလုံးရဲ့စိတ်ထဲမှာအားလုံးရဲ့ရှင်မထဲမှာထည့်ထားဖို့ကတော့ဒီဒေါ်လာရေးဒီနိုင်ငံရေးကိုပေါ့နော်ဒီနိုင်ငံရေးကိုအရင်ဖြိုပြီးမှနောက်ကိစ္စတွေကကျွန်တော်တို့အေးအေးဆေးဆေးအချင်းချင်းကြားမှာညှိနှိုင်းဆောင်ရွက်ပြီးတော့လောက်ကင်ဆောင်ရွက်သွားကြရင်တော့အဆင်ပြေမယ်လို့ကျွန်တော်ကတော့ယုံကြည်နေပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုနေဖုန်းလက်က NUG ပြောရေးစုခွင့်အနေနဲ့မေးရမှာပေါ့ပြောရေးစုခွင့်အနေနဲ့မေးတော့ပုံကွေးရမေးရပါဟု
တ်ကဲ့
လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တယ်ဗမာပြည်အနာဂတ်ကိုဘယ်လိုမြင်ကြလဲဘယ်လိုပုံဖော်ကြလဲ
ဟုတ်ပေါ့အမှန်တမ်းပြောရရင်ကျွန်တော်ကအမှန်တမ်းလူလက်ပိုင်းနဲ့ရောက်နေပြီပေါ့နော်ကျွန်တော်တို့ဒါ40ကျော်နေလူလက်ပိုင်းကျွန်တော်ကမြန်မာပြည်အနာဂတ်ကိုလူငယ်လေးလက်ထဲပဲအပ်လိုက်ချင်တော့တယ်တခါတခါကြတော့ဘာလို့လဲဆိုတော့အသက်အရွယ်ကြီးလာတာနဲ့အများပေါ့နော်တချို့အနောင်အဖွဲ့တွေပဲပြောမလားနောက်ပြီးတချို့စဉ်းစားချက်တွေကတိတ်မရိုးရှင်းတော့တာမျိုးဒါမျိုးတွေလည်းရှိနိုင်တာပေါ့နော်ဆိုတော့ကျွန်တော်လည်းဒါဒီလိုပါဖြစ်ပါတယ်လူငယ်တွေကတော့ရှင်းတယ်လူငယ်တွေကတော့အခုဆိုရင်လည်းဒါတော်လိုင်းရေးမှာပါဝင်နေတဲ့လူငယ်တွေကိုကြည့်မယ်ဆိုရင်ဒီမြေပြင်မှာလေမြေပြင်မှာဆိုပါတော့ကရင်ပြည်နယ်ရောက်သွားတဲ့လူငယ်ရှိတယ်ကချင်ပြည်နယ်ရောက်သွားတဲ့လူငယ်ရှိတယ်ချင်းရောက်သွားတဲ့ရှိတယ်ဒီလိုလူငယ်တွေကသူတို့အချင်းချင်းကြားထဲမှာကျွန်တော်မြင်တယ်အတူတူပေါင်းပြီးတော့အလုပ်လုပ်ကင်နေကြရင်းနဲ့ရလာတဲ့နားလည်မှုရင်းနှီးမှုနော်ဒီဟာတွေကပိုပြီး strong ဖြစ်တယ်ဗျာနော်စပွဲတော်မှာစကားတွေထိုင်ပြောနေနေရတာမျိုးမဟုတ်ဘူးနော်အတူတူလက်ရည်တပြင်းနဲ့နေကြရင်းနဲ့မှာတယောက်နဲ့တယောက်နားလည်လာတဲ့ရင်းနှီးမှုယုံကြည်မှုဒီဥစ္စာတွေကတန်ဖိုးဖြတ်လို့မရဘူးကျွန်တော်ကအဲ့လူငယ်တွေရထားတဲ့အဲ့ယုံကြည်ရင်းနှီးမှုတွေကိုအဲ့လူကြီးတွေကြောင့်ပြန်မှာကျွန်တော်ကကြောက်တယ်ဒါဒီလိုပြောရတာလဲအနာဂတ်အကြောင်းမေးလို့ပါနော်အခုအချိန်မှာတော့အားလုံးဟိုတခါတခါကြတော့ရှိရလေကျွန်တော်တို့တွေကဘုံရံသူရှိနေတော့ညင်ညွတ်တယ်ဘုံရံသူလည်းမရှိတော့အချင်းချင်းကွဲတာမျိုးတွေကျွန်တော်ကအနာဂတ်မှာစိုးရိမ်နေတော့အဲ့တော့စိုးရိမ်တော့ကျွန်တော်ကတော့ဒါမဲ့အနာဂတ်မှာခုနကပြောတဲ့လူငယ်တွေကြားထဲမှာရှိနေတဲ့ယုံကြည်ရင်းနှီးမှုပေါ့နော်ဒီဟာတွေပေါ်မှာပဲအခြေခံပြီးတော့ကျွန်တော်ကတော့တွားစီခြင်းတယ်နော်နောက်ပြီးတော့ကျွန်တော်ကတော့ဒါကျွန်တော် personal အမြင်ကိုပြောရမယ်ဆိုရင်ကျွန်တော်ဘာမှကျွန်တော်အများကြီးမမျှော်လင့်ဘူးလားเนาะကျွန်တော်တို့က globalization ခေတ်တိုင်းမှာကြီးလာတဲ့ကောင်လေးကြီးလာတဲ့ကောင်လေးဆိုတော့ကျွန်တော်အဓိကဒီလိုမျိုးလူချင်းအနိုင်ကျင့်တာเนาะရုပ်မာတာရက်ဆက်တာဒါတွေမရှိရင်ကျွန်တော်ကတော်ပြီကျန်တဲ့အရန်ပေါ့ဒါရမှဖြစ်မယ်လို့เนาะဒါကြီးကိုတော့အသေးစုပ်ကင်ထားမယ်ဆိုရဲအဲ့လိုမျိုးကြီးလေတခုခုအရန်စုပ်ကင်ထားပြီးတော့ဒီအနာဂတ်နိုင်ငံတော်မှာအဲ့လိုမျိုးအချင်းချင်းသဘောထားတွေကွဲလဲပြီးတော့အဲဟိုပေါ့ဘာခေါ်မလဲဒီနိုင်ငံကြီးကိုအော်မြင်ဖြိုလိုက်နိုင်ကတိုင်ပြီးကမှာကိုယ့်အချင်းချာပြန်ပြီးတော့အကွဲပြဲတွေဖြစ်တယ်ဆိုတဲ့အနေအထားမျိုးတော့မဖြစ်စေချင်ပါဘူးဗျ
။ဟုတ်ကဲ့ကိုနေကူလာကူလို့ဖြစ်ချပြီးရကျေးဇူးများ
။ဟုတ်ကျေးဇူးတင်ပါပါကျွန်တော
်။ NUG ရဲ့ပြောခွင့်ရကိုနေဖုံးလက်ကိုကိုသားညုံကတည်တံတွေးဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ကိုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအသံစီစဉ်ကိုတင်ဆက်ပြီးတော့မှာပါ။မြေယာပြဿနာတွေအစဉ်အဆက်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြေယာသိမ်းဆီးခံရတဲ့အခြေအနေတွေပိုဆိုးဝါးလာတယ်လို့လေယာသိမ်းဆီးခံလေသမားတွေနဲ့လေယာမြေခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောကြပါဗါတယ်။အာဏာမသိမ်းခင်ကကူညီတိုင်တန်းလို့ရတဲ့နေရာတွေရှိနေသေးပေမဲ့အခုတော့ကူညီရမယ့်အခြေအနေဖြစ်နေတယ်လို့လည်းပြောကြပါဗါတယ်။ဒီလိုမြေယာတွေသိမ်းဆီးခံရတဲ့တဝယ်ဒီသားကလေသမားတွေအကြောင်းကိုတော့ဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာအဖွဲ့သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အရေကကူညီပေးတဲ့ဖွဲ့တွေရှိတယ်။လေးကနေတင်လာပြီးတော့ကူညီကြတယ်။အခုချိန်ကြီးကကူညီမဲ့သူလည်းမရှိ
။ခါသောရောကနော်။တိုက်ဆမလို့ဦးခါသောရော
။ကောမလုံငါတခုဆိုးရှိုးတော့တဲ့ဆိုးကတဲ့ကခလေးရောလူကြီးအထိတမိသားစုလို့ခါသောရတဲ့
ကိုဘွားရက်ကြီးရဲ့အကျွတ်အာကိုနေရတဲ့လေယာဉ်မြေကိုကြိုအသိပေးရလည်းမရှိထိုက်တန်တဲ့ရော်ကြီးလည်းမရပဲအသိန်းခံလိုက်ရမယ်ဆိုရင်ကဘာပြတ်တယ်လို့ခံစားရနိုင်ပါတယ်ဒီလိုဖြစ်ရက်ကိုလွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကပြီးခဲ့တဲ့ဆေးအစိုးရတွင်မြေသိန်းလို့မြန်မာလေသမား6ပေါင်းများစွာခံစားခဲ့ရပြီးပါပြီမြေသိန်းခံတဝယ်လေသမားတွေအကြားတော့နိုင်ငံမှာစစ်အာဏာသိမ်းကလေးကအခြေအနေတွေကပိုခက်ခဲလာခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်ဒီတစ်ပတ်ဆောင်ပါကိုတော့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတောက်တွေကတင်ဆက်ပေးမှာဖြစ်ပါတယ်။ဆောင်ပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။လောခဲတဲ့2019လောက်ကစိုးရသတဲ့ဇမဖေဦးတို့မော်ဆိုတဲ့နာမည်နဲ့ဖေးထားတဲ့ဇမမမတွေလက်ထက်ကတည်းကလည်းပါစဘာစိတ်တယ်စဘာရဲ့ဒီရဲ့သောသီနာတွေဖြစ်တဲ့ဖျန်းချစ်သည်ငရုသည်ဘောလာဦးဘန်ပန်မင်းတို့စိတ်တယ်အဲ့ဒါနဲ့ပဲကျမတို့စောင်းဝနေရေးဖြစ်စေရတယ်လို့အဲ့ဒါနဲ့ပဲသက်ဝဝတို့ပြုရပါတယ
်ဒီနေ့မှာတိုက်တဝဲမျိုးနဲ့တွင်သာအဲ့ဒီဆရာမြေမှာဒေါက်ကင်ချီမီသားစုလဲစိုက်စားလာတာကြာပါပြီဒီမှာဖေကတော့လွန်ခဲ့တဲ့ဒိနေတုံးကကွယ်လွန်သွားပြီဖြစ်ပေမဲ့အသက်60အရွယ်မိခင်နဲ့အတူသူတို့မိသားစုအဲ့နေရာမှာလည်းနေကြဆဲပါတရားပတ်ချာဝိုက်ဆွဲခံတီတာတဲ့သူတို့မိသားစုဟာအကြအသေးခင်မြစ်တွေကစားလို့မလိုမချိုနဲ့နေနေရတာပါဒီလိုဖြစ်လာရချင်းကိုနားလည်ဖို့ဆိုရင်တဝယ်မျိုးသစ်ဒီဖို့ဆိုပြီးလက်သမားတူရဲ့မြေဧကထောင်ပေါင်းများစွာကို1969နှစ်တုန်းကစစ်အစိုးရပေးယူခဲ့ချေကိုရန်ကြည့်ဖို့လိုပါတယ်သိခံရတဲ့ထဲမှာဒေါက်ကီချင်းမိသားစုပိုင်မြေရှိဤကလည်းပါသွားခဲ့ပါတယ်ဒီအတွက်အသိပေးတာလည်းမရှိသလိုဘာရောကျင်းမှလည်းမရပါဘူး။ဒါပေမဲ့ချက်ချင်းနှိထုတ်တာမျိုးလည်းမလုပ်ခဲ့ပါဘူး။တယ်လမားတွေကိုဒီမီတွေပေါ်မှာလဲလို့ခွင့်လည်းဆက်ပေးထားခဲ့တာပါ။တိတ်ထားတဲ့အမိအများစုကိုအစိုးရကဘာအတွက်မှလည်းအတုံးဝဲပြီးခဲ့တာပါ။အခုရှိတာကမြေခွက်တွေကိုဟိုကန်ဒီကဝယ်ယူသူတွေစီကိုရှောင်ပစ်ခဲ့ပါတယ်။2020ခုနှစ်မှာအမျိုးသမီးတဦးကဒေါက်ကင်ကြီးကိုပြတ်မှုဆိုင်ရာဥရီပုံမှလေးလေးခွန်အရာပိုင်နဲ့ကျူးလွန်မှုနဲ့တဝဲခရိုင်တရားရုံးမှာတရားစွဲခဲ့ပါတယ်။တဝဲမျိုးသိကလမ်းကြီး6ဧကကိုသူမပိုက်တယ်လို့ဆိုလာခဲ့တာပါ။နောက်တနေ့မှာပဲနောက်ထပ်အမျိုးသမီးတယောက်ကဒီပုံမှနဲ့ပဲထပ်တရားစွဲလာပြန်ပါတယ်။အဲ့ဒီအမျိုးသမီးတွေကသူတို့ပိုက်ဆိုင်ကြောင်းအထောက်အထားတွေပြနိုင်ကြပါတယ်။ဒါပေမဲ့ဒေါက်ကင်ကြီးပါလဲဒီကွန်ချမ်းလန်တွေနဲ့အစိုးရကိုစပါးသွင်းထားတဲ့အထောက်အထားတွေရှိနေပါတယ်။တရားရုံးမှာတော့ခင်တီတာရှုံးခဲ့မယ်ဆိုရင်ထောင်3လဒါမှမဟုတ်ငွေတန်5000ဒါမှမဟုတ်ဒဏ်200လောက်ကြာခံရနိုင်ပါတယ်။ဒါကတော့ခင်ကြီးကိုအတော်လေးဖိအားပေးနေတာပါ။ခ
ံစားရတော့နာရှင်ပလ
ော့ပလာကျမတော်လေးကဆွဲရ။ခံစားရတော့ဘယ်စီတကယ်တော့ကျမတို့ကပါတရားစွဲရမှာ။ဘာကြောင့်လဲဆိုသူတို့ကလာတော့နေလည်းတို့သူပြီးသူတို့ပိတ်ပါတယ်ဆိုပြီးစုပ်လျုံနေတာပေါ့။သူတို့ကတော့ကျမတို့ကဆွဲရမယ်လေသူတို့ကတော့ပြည့်ပြည့်တရားမှဆွဲနေတယ်ဆိုတဲ့အခါကျတော့ငါတို့ပြောရမလဲခံစားရတာပေါ့ရှင
်ဒီဟာပြဿနာတွေကနိုင်ငံတော်မှနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာတရှိပြဿနာတစ်ခုပါအင်းတို့ကလေယာဉ်ဤအများစုကဒလိတ်ထုတ်တန့်အရာဒါမှမဟုတ်လော့သဘောပိုင်ဆိုင်မှုသာရှိကြပြီးစာရွက်စာတမ်းတွေရှိတောင်မှဒီဟာသိသိခံရတဲ့ရန်ကနေမလော့ပါဘူးပွဲရဲ့ညစ်ပါဟုတ်တောက်အောင်ခံဖို့အင်အားကြီးပေးတာဒါမှမဟုတ်ရောကြီးပေးတာတွေကမရှိသလောက်နေပါပါတယ်။အထောက်ရှိခုနှစ်ဖွဲ့စည်းဖို့ခြေကံဥပဒေရလဲလီယာဝန်နိုင်ငံတော်ပိုက်ဖြစ်နေပါတယ်။ PP ဆိုင်ရာလူခွင့်ရေးတင်ညာစာတမ်းမှာတော့လူတိုင်းကနေရအဆောက်အအုံပိုင်ဆိုင်ခွင့်ရှိပြီးဒါဟုတ်ဘသူတဦးတယောက်ကမှထင်သလိုပိတ်ပင်လို့မရပါဘူး။ဆယ်စုနှစ်တစ်ခုအတွင်းလူအမျိုးသစ်ကလေယာဉ်ပြဿနာတွေကြောင့်အ ਨੇ ဆုံးလူသမား20လောက်တရားစွဲဆိုဖမ်းဆီးထောင်ကျခံခဲ့ရပြီးဖြစ်တယ်လို့လူသမားအရေးကူညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့တစ်ခုစီကသိရပါတယ်။တချို့လူသမားတွေဆိုရင်သူတို့ကိုယ်တိုင်မရည်တွက်နိုင်လောက်အောင်ညှပြတဲ့အပုတွေနဲ့အစိုးရဌာနတွေနဲ့စီးပွားရေးသမားတွေကနေတရားစွဲတာကိုခံခဲ့ကြရတာပါ။ဒါပေမဲ့ပြီးခဲ့တဲ့အရာသားနဲ့အရာသားတစ်ပိုင်းအစိုးရလက်ထက်မှာတော့ လက်သမားတွေဟာမတရားတဲ့ညှိသိခံရမှုတွေဒါမှမဟုတ်တရားစွဲခံရမှုတွေအတွေ့အနေဆိုးတော့တိုက်ကြတာဆန္ဒဖုဖော်တာမျိုးတွေကိုလှုံနိုင်ပါတယ်2019ခုနှစ်တုန်းကဆိုရင်တဝယ်မျိုးသိနေရာကိစ္စတွေနဲ့ပတ်သက်လို့လက်သမားတွေနဲ့ရဲတွေကြားမှအကြည့်အကျဲထိတိုက်တွေးခဲ့ဖူးပါတယ်ဒါပေမဲ့ဒီလိုအခြေအနေတွေကအခုတော့မဖြစ်နိုင်တော့ဘူးလို့လေသမားရေးတက်ကြွလှုပ်ရှားသူဒေါက်တင်များကပြောပါတယ
်အရင်အချင်းနော်အခုအချင်းတွေကြောင့်ပြောရမယ်ဆိုတော့အရင်အချင်းတွေကတော့ငိုရောကွာ
အရင်အချင်းတွေနဲ့အခုအချင်းတွေကိုပြောရမယ်ဆိုရင်အရင်အချင်းတွေကငိုလို့ရတယ်အရင်ကဒို့အတန်တွေထွက်လို့ရတယ်လေဘလို့ပဲတရားစွဲနေပါစေအော်ခွင့်ရှိလို့အော်ရတယ်ဆိုတဲ့သဘောပဲအခုချိန်မှာတော့လုံးဝပြက်ကွယ်သွားတယ်လို့ပြောလို့ရတယ်ပေါ့ပြက်ကွယ်သွားတယ်ဆိုတာကကောင်းတဲ့အလားလာတော့မဟုတ်ဘူးအတန်ကိုထွက်လို့မရတော့တဲ့အခြေအနေပေါ့
လက်သမားတွေတင်မကပဲအရင်ကသူတို့အတွက်အကူအညီပေးနေတဲ့သူနည်းနည်းလေးဟာလဲခုဆိုပါမှထုတ်ဖော်ပြောဆိုခွင့်မရှိတော့ပါဘူးအရင်တနေ့မှတိုက်တွင်းမှာမိယာကိစ္စအတွက်ဥပဒေအကူအညီပေးနေတဲ့အဖွဲ့အစည်းအနည်းဆုံး၃ခုလောက်ရှိခဲ့ပေမဲ့အနာသိမ့်ပြီးကြတဲ့ဒီအဖွဲ့ဒီလွယ်ရတတ်သွားခဲ့တာပါဒါကြောင့်မို့တော်ခင်ကြီးလိုလက်သမားတွေအတွက်အကူအညီသူဆိုတာမရှိတော့တာပါ
အရေကကုညီပေးတဲ့ဖွဲ့တွေရှိတယ်။မျိုးကနေတင်လာပြီးလာကုညီကြတယ်။အခုချိန်ကြီးကကုညီမဲ့သူလည်းမရှိ
။အရင်ကလက်သမားတွေကိုကုညီပေးနေသူတွေဟာလည်းဖမ်းခံရတဲ့သူကဖမ်းခံရ၊မခံရတဲ့သူကလည်းတကြွလှုပ်ရှားသူဆိုပြီးလက်ဟန်းမှာကိုစိုးရိမ်နေကြပါတယ်။တချို့ကလည်းတိရှောင်တေးကြရတာပါ။ဒေါက်တင်များကတော့လက်သမားတွေရဲ့အများအကိစ္စအတွေ့ကုညီပေးနေသူနည်းနည်းလေးထက်ကတူဖြစ်ပါတယ်။ဒါပေမဲ့သူကလူမသိအောင်ကြိုးဝဲ့နေရတာပါတချို့ကူညီပေးနေတဲ့အဖွဲ့တွေကလည်းပြက်တဲ့အဖွဲ့ရှိသလိုမလို့တော့တဲ့အဖွဲ့တွေလည်းရှိနေပါတယ်ဦးသိစိန်နဲ့ NLD ဆိုရလက်ထက်မှာလက်ရမည်ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အတွက်စုံစမ်းစစ်ဆေးကော်မတီတွေကိုဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ့်ပြီးကတည်းကဒီကော်မတီတွေကလည်းအလုံးမလို့တော့ပါဘူးတချို့လက်သမားတွေကသူတို့ဖြစ်နေတဲ့အမှုတွေကိုတရားဥပဒေအတိုင်းမသွားချင်ကြတော့ပါဘူး။ဘာကြောင့်လဲဆိုတော့အာဏာသိမ်းစစ်တပ်ကိုအတိမတ်အမပြုသလိုအယုတ်ကြီးမရှိလို့လို့ဒေါက်တင်များကအခုလိုရှင်းပြပါတယ်။အစိုးရဆိုကြလည်းမ
တားမှန်ပဲဖြစ်တဲ့အခါသူတို့ရဲ့ဖြစ်ရှင်းမှုတွေနဲ့ကလည
်းအစိုးရဆိုတဲ့သဘောမျိုးမတင်ထားတဲ့အတွက်သူတို့ရဲ့ဖြစ်ရှင်းမှုတွေကတို့တွေအတွက်လည်းအဆင်ပြေမှာမဟုတ်ဘူးလေနော်။ပြည်သူတရက်လုံးကလည်းသူတို့ကိုလုံခြုံမှုပေးနိုင်တဲ့အစိုးရလို့သတ်မှတ်ထားတဲ့အတွက်အခုချိန်မှာသူတို့တွေအနေနဲ့လည်းသွားတောင်းဆိုမယ်ဆိုတဲ့အခြေအနေမှာမရှိဘူး။ဖြည့်ရှင်းနိုင်မဲ့အစိုးရတရက်လို့ထင်မှတ်မထားတဲ့အတွက်လေသမားတွေအနေနဲ့လည်းသွားတောင်းဆိုဖို့မစင်စားဘူးပေါ့
ဟေးဒါငါတို့လည်းမလို့လားခဏ
ဘုတေဖေးတယောက်တော့သူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာတိုက်ယူနေခဲ့ပြီးသူ့မိအတွက်တစ်ချိန်မှာရှော့ချစ်ရဖို့ရှာမယ်လို့ပြောလင်းခဲ့တာပါသူ့မိငါအေကာကဒဝဲမျိုးသစ်စီမံကိန်းထဲပါသွားတာဖြစ်ပါတယ်သူ့အပါအဝင်တခြားဒေသခံလေသမားတွေဟာသူတို့လက်ရမည်တွေအတွက်ကာလပေါင်းစည်းတိုင်ရှော့ချစ်ငွေပြန်ရဖို့နဲ့မြအဝုဆိုရင်လေလယ်မြေကိုအစိုးရဘက်ကလက်လို့ပေးဖို့တောင်းဆိုခဲ့ကြတာပါဒီတောင်းဆိုချက်ကိုအာဏာမေတွေကမျက်ကွယ်ပြုပြီးသိသိမီသုံးဧကအတွက်ပေ40 60မီတက်ကွက်သာပြန်ပေးမယ်လို့ကန့်လန့်ခဲ့ကြပါတယ်လယ်မြေရောက်ချင်းအတွက်ရသားတစ်ပိုင်းစိုးရကို NLD စိုးရကိုပါမေးမြန်းခဲ့ပြီးမဲ့သူတို့လိုချင်တဲ့အဖြေမရခဲ့ချဘူးလို့ဦးတိန်ဖေးရဲ့သမီးကပြောပါတယ်ရောက်ချင်းသာရရင်သာသမီမြင့်မြင့်တွေကိုရဟခံရှင်းပြုပေးပြီးအမှုတစ်ခုလုပ်မယ်လို့ဦးတိန်ဖေးရှင်းစုခဲ့တာပါကိုယ်တော်ခုတင်ပေတယောက်မနေ့ကတမန်တော်ဘွားသာရှံသွားခဲ့ပြီးဆန္ဒမပြီးခဲ့ရပါဘူ
းလူပါလက်ရှိကလေးလောရပါတော့လူလေးတား
လေးအဖေလူချင်းသားတွေမလို့ရဘူးပေါ့နော်အလူတွေအတန်းတွေပေါ့သူမသိခဲ့ကသူရမယ်ယွန့်ချင်းတွေမရတော့သူလက်စိတ်ထဲမှာခါစားနေရတာပေါ့နော
်မိသားစုကတော့သူတို့ငယ်စဉ်ကတည်းကနေခဲ့တဲ့အဲဒီမြေပေါ်မှာဆက်မနေတော့ပဲအနီးနားကယွန်မှာပြောင်းနေကြပါတယ်သူတို့အခုထိလဲဘာရောခြင်းမမရကြသေးတဲ့မြေယာဆိုရှုမှုကတော့သူတို့ဘဝတွေကိုထိခိုက်စေခဲ့ပါသည
်ခါစားရကနော်တိုက်သမလို့ဦးခါစားရမခမရ
ခါစားရတော့ဘောယူကျုံမရအောင်ခါစားရတယ်ကိုမလုံငါတကူဆိုရှုတော့တဲ့ဆိုကတဲ့ကခလေးရောလူကြီးအထိတမိတော့စုလို့ခါစားရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ချင်းရမယ်တို့ဒုသံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။တို့အသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုသန်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
2023ခုနှစ် February 4ရက်စနေနေ့ညပိုင်းမြန်မာသောစီစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အာရှနိုင်ငံရေးအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတော့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာပြီးပထမဆုံးအကြိမ်အာဆီယံအစည်းအဝေးမှာမြမအရေးကိုပွင့်လင်းစွာဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေလုပ်ခဲ့ပါတယ်မြန်မာအင်ဒီဂျင်အိန္ဒိယမှာတော့ဟိန္ဒူမျိုးသားရေးဝါဒီတွေအချိန်မြင့်တက်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်စတဲ့အကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်အချိန်နဲ့တိုက်ဆိုင်စွာပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာပြီးနောက်ပထမဆုံးအချိန်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကို February 3ရက်တောက်ကြနေ့မှာဂျကာတာမှာစတင်ကျင်းပခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာနိုင်ငံပြဿနာဟာဒီအာဆီယံအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီနိုမာဆူဒီကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် I briefed the meeting on the Indonesia approaches on Myanmar as chair
ဒီအစည်းအဝေးမှာအာဆီယံဥက္ကဋ္ဌနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုချင်းကပ်ဆောင်ရွက်မဲ့နည်းလမ်းကိုကျွန်မတင်ပြခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ဟာအဓိကဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးကလည်းထောက်ခံပါတယ်။မြန်မာနိုင်ငံမှာအားလုံးပါဝင်တဲ့ဆွေးနွေးမှုတရက်ဖြစ်အောင်ဒီဘုံသဘောတူညီချက်၅ရပ်ကိုတိတိတသာတိုးတက်မှုရအောင်အတွက်အကောင့်ထည့်ဖော်ဖို့တောင်းဆိုတိုက်တွန်းသွားမယ်လို့သဘောတူခဲ့ကြပါတယ
်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာအရေးကိုပြက်ပြက်သားသားလှုံ့ဆော်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုစစ်ဘက်နောက်ခံရှိသူတဦးခန့်အပ်စေလွတ်မယ်လို့ဗုဒ္ဓဟူးနေ့တုန်းကပြောဆိုခဲ့ပါတယ်။ဒါအပြင်အင်ဒိုနီးရှားရဲ့ယင်းနှမြုပ်နှံမှုဝန်ကြီးဘူဂျုတ်ဂျီဟောင်လူဟတ်ပန်ဂျေတန်ကမြန်မာနိုင်ငံမှာစစ်တပ်ကနောက်ဆုတ်ပေးပြီးတိုင်းပြည်ကိုအရေးအချင်းရှိသူတွေကိုဥဆောင်ဝင်ပေးဖို့နဲ့အင်ဒိုနီးရှားရဲ့အသွင်ကူးပြောင်းရေးကိုနမူနာယူဖို့မကြသေးမီကပါတိုက်တွန်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမြို့ပေါင်း130လောက်ကိုလုံခြုံရေးအရာထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ကဝန်ခံပြောဆိုခဲ့ပြီးနောက်မြို့ပေါင်း40လောက်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်။ဒါပေမဲ့လည်းနယ်မြေအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီမှာဒီနယ်မြေထိန်းချုပ်ရေးကိုအကောင့်အထည်ဖော်နိုင်ပါမလားလို့အခဲခတ်တွေကတော့မေးခွန်းထုတ်ပါတယ်။အမေရိကန်အပါအဝင်မြန်မာဒီမိုကရေစီအရေးထောက်ခံတဲ့နိုင်ငံတွေကတော့စစ်ကောင်စီရွေးကောက်ပွဲလုပ်မယ်လို့ရည်မှန်းထားတဲ့ဩဂုတ်လလောက်မှာပဋိပက္ခတွေပုံမပြင်းထန်နိုင်တယ်လို့တတိပေးပြောဆိုထားပါတယ်။မြန်မာအပါအဝင်အာရှဒေသအတွင်းစီးရဲတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့ပြီးခဲ့တဲ့ January 30ရက်ကနေ February 2ရက်နေ့အထိတောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အင်္ဂါနေ့မှာဝန်ကြီး Austin ဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီယွန်ဆပ်နဲ့တွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့စစ်ရေးချင်းချောက်မှုရန်ကိုဆွေးနွေးခဲ့ပါတယ်။အမေရိကန်တိုက်လေယာဉ်တွေလေယာဉ်တင်သင်္ဘောတွေအပါအဝင်အမေရိကန်စစ်အင်အားတွေတိုးချထားဖို့နဲ့နှစ်နိုင်ငံစစ်ရေးပူးတွဲလေ့ကျင့်မှုတွေကိုတိုးချဲ့ပြုလုပ်သွားဖို့သဘောတူခဲ့ကြပါတယ်
။ The United States and the ROK are committed to
မြောက်ကိုရီးယားကနျူကလ িয়ার နဲ့တိုက်ခိုက်လာရင်ဘယ်လိုခုခံကာကွယ်မလဲဆိုတာကိုရည်ရွယ်ပြီးပူးတွဲလေ့ကျင့်ဖို့ကိုလည်းဆွေးနွေးခဲ့သလိုကြာတာပရင်းနေတုန်းကနိုင်ငံလေတပ်ပူးတွဲလေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားရဲ့လှုပ်ရှားဟာတင်းမာမှုကိုစိုးရိမ်ရတဲ့အနည်းရောအမတ်အထိရောက်အောင်တွန်းပို့နေကြောင်းနဲ့လိုအပ်ရင်နျူကလ িয়ার အပါအဝင်တာလတ်တာဝေးပြစ်လက်နက်တွေနဲ့တုံ့ပြန်သွားမယ်လို့ကြာတာပတင်းနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံကိုဝင်ကြီးအော်စတင်ဆက်လက်တွားရောက်ခဲ့ပါတယ်။ကြာတာပတင်းနေ့မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကာလီတိုဂဲလဗစ်ဂျူနီယာနဲ့တွေ့ဆုံခဲ့သလိုဖိလစ်ပိုင်သမ္မတနဲ့လည်းတွေ့ဆုံခဲ့ပါတယ်။
discuss concrete actions to address destabilizing activities in the war in Iraq. တင်းငိမ်မှုမရှိအောင်ဖန်တီးနေတာကိုတုံ့ပြန်သွားမဲ့အခိုင်အမာနီလာနေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်လို့ဝင်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်ကနောက်ထပ်နေရာ၄ခုမှာအမေရိကန်တပ်တွေအုံပြုခွင့်နဲ့ခြားထားခွင့်ကိုသဘောတူခဲ့ပါတယ်။အခုလိုအမေရိကန်နဲ့ဖိလစ်ပိုင်အကြားသဘောတူခဲ့တာကိုတရုတ်ကတော့ဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ဒေတာတွေမတည်ငြိမ်မှုတွေတိုးလာအောင်လုပ်နေတာဟာအမေရိကန်ဖြစ်တယ်လို့တရုတ်ဘက်ကဆွဆွဲခဲ့ပြီးဒီလိုရဟာဒေတာတွေတည်ငြိမ်မှုကိုထိခိုက်စေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြမအိနေချင်းအိန္ဒိယမှာတော့ဟိန္ဒူအမျိုးသားရေးဝါဒကိုမြင့်တင်နေပြီးဝန်ကြီးချုပ်မိုဒီကိုတိုင်အမုန်းတရားတွေကိုမီးမွှေးပေးနေတယ်လို့မဟာတမဂန္ဒီရဲ့မြစ်ဖြစ်သူစာရေးဆရာလူအခွင့်လှူရှားသူတူရှာဂန္ဒီကပြောဆိုလိုက်ပါတယ
် The Prime Minister indulges in
ဝန်ကြီးချုပ်မိုဒီဟာ BJP ပါတီနဲ့သူ့ကိုချောက်ခံမှုရာရေးအတွက်ဟိန္ဒူအမျိုးသားရေးဝါဒကိုအသုံးချနေပြီးအိန္ဒိယမှာဟိန္ဒူနဲ့မွတ်စလင်အကြားတင်းမာမှုတွေတိုးလာနေတယ်လို့ထောက်ပြပြောဆိုတာတွေလည်းရှိပါတယ်စီးပွားရေးအင်အားကြီးဖြစ်လာဖို့ကြိုးပမ်းနေပြီးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းစီးပွားရေးစီမံကိန်းတွေလှုပ်ဆောင်နေတဲ့အိန္ဒိယဟာမြန်မာစစ်ကောင်စီကိုတိုက်ရိုက်ဆက်ဆံတဲ့နိုင်ငံအနည်းငယ်တည်းကနိုင်ငံတစ်ခုဖြစ်ပါတယ်။ဒီရပိုင်းအတွင်းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကနေထွက်ပြေးလာသူတွေကိုဖမ်းဆီးမှုတွေရှိနေတဲ့အတွက်စိုးရိမ်ပူပန်မှုတွေမြင့်တက်လာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလှုပ်လှက်မဲ့နှုံမြင့်တက်နေချိန်မှာလူအများနေစဉ်မရှိမဖြစ်စားသုံးကုန်ဖြစ်တဲ့စံစည်းကအမြင့်ဆုံးအဖြစ်တက်နေပါတယ်။ပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျတွေဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်။လေယာစိတ်ပြူရေးချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့အတူကျမနန်းလောင်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိတ်ပြူရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တဲရောက်တဲ့သတင်းတွေထဲမှာတော့တလိဆန်စာဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ဝက်သားပေါက်ဈေးနှုန်းတွေလည်းမြင့်တက်လာနေပါတယ်ပြည်တွင်းမှာတလိဆန်စာဈေးနှုန်းတွေမြင့်တက်လာတာကြောင့်ဝက်သားပေါက်ဈေးနှုန်းတွေလည်းမြင့်တက်သွားတယ်လို့မွေးမြူရေးလုပ်ကိုင်သူတွေကပြောပါတယ်လက်ရှိဈေးကွက်အတွင်းမှာတလိဆန်အားစီကပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းက1200ကျပ်ဈေးကနေလက်ရှိမှာ2500ကျပ်အထိမြင့်တက်လာသလိုတလိဆန်အစာပြောင်းကလည်းအရင်ကတစ်အိတ်ကိုကျပ်3300ကနေအခုဆိုရင်3500ကျပ်အထိဈေးပေါက်နေပါတယ်ဖွဲ့နှုတ်ကတော့တစ်အိတ်ကိုအရင်က18000ကျပ်ကနေအခုဆိုရင် 2000 ကျပ်အထိပေါက်ဈေးရှိနေပြီးဈေးကွက်အတွင်းကုန်စည်ပြတ်လတ်မှုတွေပါဖြစ်ပေါ်နေပါတယ်အလားတူပြီးခဲ့တဲ့နှစ်အတွင်းကဝက်သားပေါက်တစ်ကောင်ကိုကျပ်3000ကနေ3200ဝန်းကျင်ဈေးနှုန်းကနေလက်ရှိမှာ3350ကျပ်အထိမြင့်တက်သွားတယ်လို့ပြည်မျိုးနယ်ဝက်မွေးမြူရေးလုပ်ကိုင်သူကိုစိုးထွန်းကပြောပါတယ်။ဝက်တစ်ကောင်အတွက်အစားအစာကုန်ကျစရိတ်ကရောင်းတန်းဝင်အထိဆိုရင်တစ်လကိုပြန်မြ6000ကျပ်ခန့်ကုန်ကျပြီးရောင်းတန်းဝင်ဝက်တစ်ကောင်ကိုအများဆုံး4လခွဲခန့်မွေးမြူရပါတယ်။လက်ရှိဝက်ချံဖန်းစိတ်ကတပိတ်တာကိုကျပ် 9800 ကနေ1000ကျပ်အထက်ဈေးမှာရှိနေပြီးတိုင်းနယ်ပြည်နယ်လိုက်ဈေးနှုန်းကွာဟမှုရှိနိုင်ပါတယ်။တနိုင်တပိုင်းမွေးမြူသူတွေအနေနဲ့ဈေးကွက်အတွင်းရောက်ချရမှာဝက်အကောင်ရေရာနဲ့ချီပြီးမွေးမြူနိုင်တဲ့မွေးမြူရေးခြံကြီးသမားတွေတဲ့ဈေးနှုန်းရရှိမှုနည်းပါသလိုအလေးချိန်မပြည့်မီတာဝက်အနာကြတာစတဲ့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရတယ်လို့မကွေးမြို့နယ်ကတနိုင်တပိုင်းမွေးမြူရေးလုပ်ကိုင်သူကိုပြစ်မောင်ကပြောပါတယ
်။နှမ်းပြည်ပတင်မမှုထွက်ကြော်ရောကြနေပါတယ်။ပြည်ပနိုင်ငံတွေကိုနှမ်းတင်မမှုကပြီးခဲ့တဲ့နှစ်တွေအထက်ထွက်ကြော်ကရောကြသွားတယ်လို့နှမ်းပြည်ပတင်မနေတဲ့ကုန်သည်တွေကပြောပါတယ်။ပြည်ပနိုင်ငံတွေကနှမ်းဝယ်ယူရမှာအရေးသေးပိုင်းကိုအဓိကထားပြီးဝယ်ယူနေကြတာဖြစ်ပါတယ်။လက်ရှိပြည်တွင်းမှာပြည်ပတင်မို့နိုင်တဲ့အရေးသေးကောင်းနှမ်းထက်ရှိမှုနည်းနေတဲ့အတွက်ကြောင့်တင်မို့မှုလျော့သွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေကနှစ်စဉ်ပြည်ပကိုနှမ်းတန်ချိန်2500ကျပ်တင်မို့နိုင်ခဲ့ရာကနေလက်ရှိမှာတော့တန်ချိန်1000ကျပ်သာတင်မို့နိုင်ခဲ့တယ်လို့နှမ်းပြည်ပတင်ဖို့ရောင်းချနေသူမတ်တီဝီကပြောပါတယ်။ဒါအပြင်ပြည်ပကိုကုန်ပစ္စည်းတင်မို့ရောင်းချမှုကနေရရှိလာတဲ့နိုင်ငံခြားငွေရဲ့60ရာခိုင်နှုန်းကိုဗဟိုဘဏ်ကအပြင်ငွေလဲနှုန်းပေါက်ဈေးနဲ့မတွက်ပေးဘဲဒေါ်လာကို2100ကျပ်နဲ့သာတွက်ချက်လဲလှယ်ပေးတာတွေကြောင့်တင်ဖို့လိုသူနည်းပါးလာတာဖြစ်ပါတယ်။ တစ်ဖက်မှာလည်းနှမ်းဆိုင်တောင်သူအချို့အနေနဲ့မြေရောစာနဲ့ပိုးသက်ဆေးတွေကိုစနစ်တကျမတုံးဆွဲတတ်တဲ့အတွက်နှမ်းတွေမှာပိုးသက်ဆေးတကြွင်းတွေကျန်ရှိနေကြတာကြောင့်လည်းအရေးသွေးမမီတာဖြစ်တယ်လို့ကုန်သည်တွေကထောက်ပြပါတယ်။လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့နှမ်းတွေကိုတရုတ်နိုင်ငံကိုပင်လယ်ရေကြောင်းအပြင်နယ်စပ်ဒေသတွေကနေတဆင့်အများဆုံးတင်ပို့နေပြီးဂျပန်၊ထိုင်ဝမ်နဲ့ကိုရီးယားနိုင်ငံတွေကိုလည်းတင်ပို့နေကြပါတယ်။ပြည်တွင်းမှာပုံမှန်နှမ်းထွက်ရှိမှုနှုန်းကတစ်နှစ်ကိုတန်ချိန်6သိန်းကနေ8သိန်းထိထွက်ရှိလေးရှိပေမဲ့ယခုနှစ်မှာတော့ပဋိပက္ခတွေကြောင့်စိုက်ပျိုးမှုနည်းပါးခဲ့တဲ့အတွက်အထွက်နှုန်းတွေလည်းရော့ကျနေပါတယ
်။လက်ရှိကာလဟာမြန်မာနိုင်ငံပြည်တွင်းစံစည်းကွက်တက်တန်းတစ်လျှောက်မှာစံစည်းနှုန်းအမြင့်တက်ဆုံးကာလတစ်ခုဖြစ်တယ်လို့စံရောင်းဝယ်ရေးလုံခြုံရေးသူတွေကပြောပါရယ်။ဈေးမြင့်ဆုံးကပြည်တွင်းစားသုံးမှုများတဲ့ရွှေဘုံပေါ်စံမွေစံအမျိုးအစားဖြစ်ပြီးစံအဟောင်း24ပြည်တိတ်ကို7သိန်းကျော်အစ်စ်တဲ့အိတ်ကို7,900ကျော်ထိပေါက်ဈေးရှိနေတာပါ။အ
ဲရေမောင်းသူတွေကဝင်ဖြစ်လို့ရပါဘူး။ဒါတွေဒီအဲ့ဒီကိစ္စတွေကတာကြည့်တယ်။ဝင်ဖြစ်လို့ရအောင်စကရင်ကားနဲ့ဆက်မင်းကားနဲ့ဈေးကားလို့ဝင်လို့ရအောင်ကိုယ်လည်းကြားထားတယ်လို့မရအောင်။အဲ့ဒီကောင်ရောင်းဆက်ရှင်ဆက်ရတဲ့ချက်ဆံတော့ပြန်ကြတယ်။ကားကြည့်လို့ဝင်ဖြစ်သွားလာမှာကိုကြီးရှိနေချက်ဆောင်ပြီးတော့ဝင်တော့ဘာမှအခုခိတ်ထွက်ရသွားတယ်ဟိုဂျူးကြီးချက်လည်းမရဘူးကားကြီးလည်းဝင်လို့ရတယ်လည်းကြက်တော့တိတ်တော့
အလားတူတခြားဆံအမျိုးအစားတွေဖြစ်တဲ့ကြားပြန်မနောဒုက္ခဆင်းသွယ်မော်ပြီးဆံအေယာပရိသာနှံကားပြောထွန်တောက်ပြန်မွေးစဘာကြီးစားတဲ့ဆံတွေလည်းမျိုးအစားလိုက်ဈေးနှုန်းတွေမြင့်တက်နေပါတယ်အခုလိုဈေးကွက်အတွင်းဆံဈေးနှုန်းတွေမြင့်တက်လာရတဲ့အချက်တွေထဲမှာပြည်ပကိုစတင်ပို့နေတဲ့ကုန်တွေကဆံအပြိုင်ဆိုင်ဝယ်ယူမှုတွေရှိနေတာကြောင့်လည်းပေါဝင်နေတယ်လို့အမည်မဖော်လိုတဲ့ဆံကုန်တွေတူကဆိုပါတယ
်လောလောဆယ်ကတော့တော်တော်ပေါင်းနေတယ်
Okay.
ဘာလို့လဲရလဲ။ဒီဒီကိုတရကားပြောတာကိုက်တာပေါ့ကွာ။အဖြစ်ဒီအကျိုးရရှိတယ်။ကိုလို့ချူ။ကိုပါစီတပားတွေရတယ်သူကဖတ်တုတ်ထုတ်ထားတာလို့ရှိတယ်။ကိုပါစီကငွက်နေတင်တာပြည်လေကြောင်းနဲ့တင်တာ
။
ဟုတ်ကဲ့။နော်။အဲ့ဒါဒီချိန်မှာကိုပါစီတပားနဲ့တရုတ်တိုင်းအပြိုင်ဆိုင်ဝင်နေရတဲ့ချိန်ဖြစ်သွားတယ်။ဟု
တ်ကဲ့။
ကိုပါစီတပားကတော့သူကမိုဘိုင်းနဲ့ကဖတ်တုတ်ထုတ်ထားတာကိုအာမှာဒီချက်နဲ့ဆွဲရမှာ
။အဲ့တော
့သူကဆာမရမှာတောင်းလို့။ဟုတ်လား။တရုတ်လိုက်တပားနဲ့ချိန်ကြီးဝင်တယ်။ဒါကဘယ်ရောက်ပါဒီကနေ့ပါဝင်
ချက်တာကြည့်ရအောင်ကွာ။တရက်စစ်မီမမှန်လို့မိဆက်အသုံးပြုပြီးချိတ်ခွဲရတာစဘာဆိုင်ပြိုးတဲ့အခါမြေဩဇာဈေးတွေမြင့်လို့လိုအပ်တဲ့ပမာဏကိုမထည့်သွင်းနိုင်တာကြောင့်စဘာအထွက်နှုန်းရောကျမှုတွေကလည်းပြည်တွင်းဆက်စင်းတော့မြင့်တက်လာစေတဲ့အချက်တွေဖြစ်တယ်လို့စံကုန်တွေတွေကသုံးသပ်ပါတယ်။လက်ရှိပြည်တွင်းမှာကုန်စည်နှုန်းကစမတန်မြင့်တက်နေပြီးအလုတ်လက်မဲ့နှုန်းကမြင့်တက်နေတာကြောင့်လက်လုံးလက်စားအခြေခံလူတန်းစားတွေစားဝတ်နေရေးအတွက်ဒုက္ခရောက်နေကြပါတယ
်။အခုဆက်ပြီးဇန်နဝါရီလ25ရက်နေ့ကနေဖေဖော်ဝါရီလ1ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံတွေကိုပြောပြချင်ပါတယ်။ချက်တုန်ကတော့ဈေးကွက်တွေကိုအများအပြားဝင်ရောက်နေတဲ့အတွက်ဈေးတွေကဆက်တိုက်ကျဆင်းနေပါတယ်။ပြီးခဲ့တဲ့လကလေးကကျဆင်းနေခဲ့တာဖြစ်ပြီးချက်တုန်လှိုင်းလှိုင်းဝင်ချိန်ဖြစ်တဲ့လေးလပိုင်းထိကျဆင်းနိုင်အောင်မယ်လို့ချက်တုန်ဆိုင်ကုန်သည်တွေကဆိုပါတယ်။နေစဉ်အဝင်ကိုထိမ့်မိမယ်ယခုထက်စီကြာစင်းမီကိုစိုးရိမ်ပြီးအဝင်ပိုများလာတယ်လို့သိရပါတယ်နေစဉ်ရန်ကုန်ပြည်နယ်ဈေးကွက်ကိုပိတ်တာချိန်2သိန်းနီးပါးအဝင်ရှိနေပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာကျက်သွန်းဤမြစ်သားစိတ်ဖြူမြင်းချံတို့ကတပိတ်တာကို1500ကျက်ကနေ2250ပေါင်ဈေးရှိနေပြီးတစ်ပတ်အတွင်းတပိတ်တာကို200ကျက်စီကြာစင်းသွားခဲ့ပါတယ်ပခုတ်ကူဈေးကွက်မှာတပိတ်တာကို900ကနေ1350ပေါင်ဈေးရှိပြီးတပိတ်တာကို400ကျပ်ဈေးကျဆင်းသွားပါတယ
်။တရုတ်ဂိတ်တွေပိတ်လိုက်ပြီးနောက်ပိုင်းဈေးကွက်အေးသွားခဲ့တဲ့ဘဲဒီစိန်ကဂိတ်တွေပြန်ဖွင့်ပြီးနောက်ပိုင်းဇက်တိုက်ဈေးမြင့်တက်လာပါတယ်။လက်ရှိဈေးကွက်ထဲကိုဘဲဒီစိန်အစ်စ်တွေဝင်ရောက်နေပြီးဈေးကောင်းရနေတယ်လို့ဘဲဒီစိန်ဆိုင်တောင်သူတွေကပြောပါတယ်။ဘဲဒီစိန်ကိုအဓိကတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံပြင်အခြားဥရောပနိုင်ငံတွေကိုလည်းတင်ပို့နေတာဖြစ်ပါတယ်။2020-2023ဘန်နာနှစ်အတွင်းမှာတော့ပဲရီစိန်တင်ပို့မှုကိုတိုးမြှင့်ဖို့အတွက်လှုပ်ဆောင်နေတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဆိုထားပါတယ်။မန္တလေးဈေးကွက်မှာပဲရီစိန်အညာခရမ်းရွှေဝါက3နင်းဝင်တိတ်ကို33,500ကျပ်ကနေ23,000ကျပ်အထိပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းတိတ်ကို3,000ကျပ်ဈေးမြင့်တက်လာပါတယ
်။ဆန်ဈေးကပြီးခဲ့တဲ့လအလေကလေးကဇက်တိုက်မြင့်တက်နေခဲ့တာဖြစ်ပြီးဆက်ပြီးတက်နိုင်အောင်မယ်လို့ဆန်ကုန်တွေရိအများစုကခန့်မှန်းထားကြပါတယ်။တရုတ်နယ်စပ်ဂိတ်တွေပြန်လည်ဖွင့်လှစ်ပြီးနောက်ပိုင်းဆန်ဈေးတွေပုံမှန်မြင့်တက်လာခဲ့တာပါဆန်ဈေးတွေယခုထက်မြင့်တက်မှာကိုစိုးရိမ်ပြီးဝယ်ယူတော်လောင်တာတွေကဆန်ဈေးတွေကိုပို့ပြီးမြင့်တက်စေတာလို့ဘကိုးတိုင်းဆန်ဆက်ပိုင်ရှင်တူကဆိုပါတယ်ရန်ကုန်ဝါဒန်ဈေးကွက်ကိုတော့ဆန်အဝင်ပုံမှန်ရှိနေပြီးအစ်စ်ဝင်တဲ့ဆန်တွေအယောင်းဝယ်ကောင်းနေတယ်လို့သိရပါတယ် ပေါ်ဆန်းဆန်းမြို့နယ်စုံတို့ကတအိတ်ကိုအနိုင်ဆုံးသေး6,300ကနေ9,300ကျားပေါက်သေးရှိနေပြီးတပတ်အတွင်းတအိတ်ကို9,000ကျပ်အစီးမြင့်တက်လာပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းတအိတ်ကို10,000ကျပ်အစီးမြင့်တက်လာခဲ့ပါတယ်။ရွှေဘိုပေါ်ဆန်းဆန်ကတော့အစ်တအိတ်ကို9,800ကနေ18,000ပေါက်သေးရှိနေပြီးတအိတ်ကို4,000ကျပ်အစီးတက်လာပါတယ်။တလအတွင်းတအိတ်ကို16,000ကျပ်အစီးမြင့်တက်လာခဲ့တာပါ။အမထဆန်နဲ့25မတန်ဆန်တို့ကတအိတ်ကို46,000ကနေ48,500ပေါက်ဈေးရှိနေပြီးတအိတ်ကို2,500ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။တလအတွင်းတအိတ်ကို4,500ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။တလအတွင်းဆန်တအိတ်ကိုအနိုင်ဆုံးဈေး3,000ကနေအမြင့်ဆုံးဈေး16,000ကျပ်တိဈေးမြင့်တက်လာခဲ့ပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်။
လေယာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုရာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။2022ခုနှစ်ဟာကိုဗစ်ကပ်ရောဂါရုရှားရဲ့ယူကရိန်းကျူးကျော်စစ်ငွေကြေးဖောင်းပွားမှုဥရုရာဒီဖောက်ပြန်မှုအကျိုးဆက်ဆတဲ့အကြောင်းရင်းတွေကြောင့်ကမ္ဘာတဝန်းဆုံးရှုံးနေတာမှုတွေကြီးကြီးမားမားပေါ်ပေါက်ခဲ့တဲ့နှစ်တစ်ခုဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစိုးရမူဝါဒတွေစီးပွားရေးလုပ်ငန်းတွေနဲ့အဖွဲ့အစည်းကြီးတွေရဲ့အားထုတ်ကြိုးပမ်းမှုကောင်းတွေတွေ့မြင်ခဲ့ရနှစ်တစ်နှစ်ဆိုရင်လည်းမမပါဘူးဒီလိုသမိုင်းဝင်သဘောတူညီမှုတွေအမှန်တကယ်လက်တွေ့အကောင်အထည်ဖော်နိုင်မလားဆိုတာဒီနေ့အတွင်းစောင့်ကြည့်ရမယ်လို့ပညာရှင်တွေကပြောပါတယ်ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နှစ်ထောင်22ခုနှစ်အတွင်းကုလသမဂ္ဂဦးဆောင်မှုနဲ့နိုင်ငံဆောင်ကချမှတ်နိုင်ခဲ့တဲ့အထင်ကရဆုံးဖြတ်ချက်တွေကြောင့်တနည်းတခြားပိုးပြီးတော့ဆိုးဝါးလာတဲ့ဥတုရာသီဘေးဒဏ်တွေလျော့ပါတက်သားရောမလားဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါလေ။မနေ့ကပေးခဲ့တဲ့ကတိစကားတွေအခု2023ခုနှစ်မှာအကောင့်ထည့်ဖို့မလား၊ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေတွေ့ရတော့မလားဆိုပြီးတော့စောင့်ကြည့်နေကြပါပြီ။မနေ့ဖေဖော်ဝါရီလအတွင်းယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားကိုအနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့ထားတာကြောင့်ရုရှားကလည်းဒါကိုလက်တုံမြန်တဲ့အနေနဲ့ဥရောပကိုတင်ပို့နေတဲ့သူ့ရဲ့သဘာဝတန်ငယ်တွေကိုဖျက်တောက်လိုက်ပါတယ်။ရုရှားကသူ့ရဲ့စွမ်းအင်တွေကိုလက်နက်လို့အသုံးချလာတဲ့အတွက်ဥရောပဘက်ကလည်းလောင်စာအတွက်တန်ငယ်တွေကိုတခြားကဝယ်ယူတူလောင်ခဲ့ကြရပြီးတော့ကြောက်မိသူနဲ့နျူကလ িয়ার စွမ်းအင်ဘက်ကိုတူးချက်လုပ်ကင်လာရပါတယ်။တစ်ချိန်တည်းမှာလဲတန်ရှင်စွမ်းအင်တွေတိုးမြင့်ထုတ်ရေးရေမှန်းချက်တွေကိုပါဥရောပနိုင်ငံတွေကတညီတညွတ်တဲ့တိုးမြင့်တက်မှတ်ခဲ့တာပါအမေရိကန်အခြေစိုက်သဘောဝတယံစရာနဲ့ဥတုရာသီအရေးစောင့်ကြည့်လေ့လာနေတဲ့ WRI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအန်နီဒက်စကူပတာကဒါအကောင့်ဖက်ကိုဥတီလာမလားဆိုတာစောင့်ကြည့်ရမယ်လို့ပြောပါတယ်
Europe they actually taken this opportunity to increase its ambition
ဥရောပကဒါကိုခွင်လန်းတုံးချပြီးသူတို့ရေမှန်းချက်ကိုတိုးမြင့်လိုက်ပါတယ်လျှော့ချလိုက်တာမဟုတ်ပါဘူးဒါကြောင့်ဥရောပရဲ့အဲ့ဒီစွမ်းအင်ရေးရာမူဝါဒတွေနဲ့အဲ့ဒီစီးလုံးညှိနှိုင်းမှုတွေရှေ့ဆက်သွားကြမလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ်။ဒီလိုအပြောင်းလဲမျိုးဒီလိုကာလမျိုးကတော့စားသုံးသူတွေရဲ့ပူပေါင်းပါဝင်မှုမရဘဲနဲ့အကောင့်ထည့်ဖော်လို့မရပါဘူး
။ရုရှားရဲ့ကျူးကျော်စစ်ကြောင်းပြန်ပြည့်မြဲစွမ်းအင်ထုတ်ရေးပို့ပြီးတော့အရေးကြီးလာတယ်လို့ဥရောပနဲ့ပြည်သူ83ရာခိုင်နှုန်းကလက်ခံကြောင်းလဲလူမှုစစ်တမ်းတရမှာဖော်ပြပါတယ်။ကမ္ဘာတစ်ဝန်းလုံးမှာတော့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူမှုတွေကမနေ့2022ခုနှစ်မှာ800ခိုင်နှုန်းအထိတိုးလာပါလေ။နောက်ထပ်အထင်ကြီးအဆုံးဖြတ်ချက်တစ်ခုကတော့2030ပြည့်လွန်နှစ်မှာကမ္ဘာမြေဓူးနဲ့ရေဓူး300ခိုင်နှုန်းကိုထိန်းသိမ်းဖို့နိုင်ငံဆောင်ကသမိုင်းဝင်လက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ထဲထပ်ပြီးတော့ဆောင်ကြရမယ့်ကိစ္စတစ်ခုကတော့တစ်တော်ပြုံတင်မှုပါ။ရွေးကောက်ခံနိုင်ငံရေးကောင်ဆောင်တွေဒီကိစ္စဘာဆက်လုပ်မလဲဆိုတာဆောင်ကြရပါလိမ့်မယ်လို့ WRN ကပြောပါတယ်။ကမ္ဘာကြီးရဲ့အဆိုးလို့တင်စားခေါ်ပေါ်ကြတဲ့အမေဇုန်အပူပိုင်းတစ်တော်ကြီးတွေဟာနိုင်ငံပေါင်း6ခုကိုလွှမ်းခြုံထားတာဖြစ်ပြီးတော့ကမ္ဘာဇီဝကေယစနစ်ကောင်းတဲ့အတွက်အရေးကြီးလာတဲ့အပြင်လူပေါင်း48တန်းတို့အသက်ရှင်ရတဲ့ရေးအမီပြုတ်နေရတဲ့တစ်တော်ကြီးတွေလည်းဖြစ်ပါတယ်။လက်ရှိအမေဇုန်တစ်တော်ပြုံတည်မှုက18ရာခိုင်နှုန်းအထိရှိနေပြီးသူ့အနာဂတ်ကတစ်တော်မြင်နေရအများစုရှိရာဘရာဇီးလ်နိုင်ငံပေါ်မှာအများကြီးမူတည်နေပါတယ်။2022ခုနှစ်သမရဟောင်းဂျီယာဘောဆနာရိုလက်ထက်တုန်းကတော့ကမ္ဘာတည်တော်ပြုံတည်မှု40ရာခိုင်နှုန်းဟာဘရာဇီးလ်နိုင်ငံမှာပေါ်ပေါက်ခဲ့တာပါ။လက်ရှိဘရာဇီးလ်နိုင်ငံရဲ့သမ္မတလူလာဒီဆယ်ဗာကတော့တဘာဝပဝန်းကျင်အရေးအလေးထားသူဖြစ်ပြီးတစ်တော်ပြုံတည်မှုတိုက်ဖြစ်ရေးလုပ်ကိုင်းသွားမယ်လို့ကတိပြုထားသလိုတဘာဝပဝန်းကျင်အရေးဦးစားပေးတဲ့ဝန်ကြီးချုပ်တွေကိုပါခန့်အပ်ချပါပြီ
။တစ်တော်
ပြုံတည်မှုအရေးကျွန်တော်တို့လုပ်ကိုင်းလာကြတာအတော်ကိုကြားပါပြီ။ဒီပြဿနာကိုသိသူအတော်များပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ထိရောက်အောင်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ဘရာဇီးမှာရောကမ္ဘာတစ်ဝန်းက တစ်တောပြုံးနှိမှုတွေရပ်သွားစေမဲ့နီလန်းသစ်တွေပေါ်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်တစ်တောတွေရှိနေတဲ့ဒေတာတစ်ခုထဲမှာမကဘဲအဲ့ဒီကလူတွေရဲ့ရှင်သန်ရက်တည်ရေးလဲပါပါတယ
်တစ်တောထိန်းသိမ်းရေးအတွက်ပေးအပ်မဲ့ဆုလစနစ်ကာဗွန်ရောင်းဝယ်မှုလုပ်ငန်းတစ်တောထိန်းသိမ်းရေးတည်တံ့ဗန္ဒငွေစသဖြင့်ဘရာဇီးလျမိုဝါတာတွေနဲ့ဆောင်ရွက်ချက်တွေအတိုင်းအထူးကအပူပိုင်းတတော်ကြီးတွေရှိရာအင်ဒိုနီးရှားနဲ့ကွန်ဂိုမြေပေါ်မှာရောအတူယူလောက်ကင်လာကြမလားဆိုတာကိုလည်းစိတ်အားထက်သန်စွာစောင့်ကြည့်ရမယ်လို့လည်းပြောပါတယ်။နောက်ထပ်စောင့်ကြည့်ရမယ့်ကိစ္စတစ်ခုကတော့လူသားတွေနဲ့စီးပွားရေးလုပ်ငန်းအားလုံးအပါအဝင်တဘာဝပတ်ဝန်းကျင်တစ်ခုလုံးကိုပါအကျိုးရှိစေမယ့်အသွင်ကူပြောင်းရေးကိစ္စဖြစ်ပါတယ်။အဲ့ဒီလိုအပြောင်းလဲလုပ်ဖို့ဆင်းရဲနှောင့်ပါတဲ့တိုင်းပြည်တွေကိုလက်တွဲကူညီထောက်ပံ့နိုင်ဖို့အတွက်2030ပြည်လုံးနဲ့မှာဒေါ်လာ5.3 trillion အထိငွေကြေးလိုအပ်ပါတယ်။ဒါကြောင့်လဲဖလုံအိမ်နှောင်းွေအများဆုံးထုတ်လွှင့်နေကြတဲ့တိုင်းပြည်တွင်နဲ့စီးပွားရေးလုပ်ငန်းကြီးတွေစီကငွေကြေးပုံမထည့်ဝင်လာကြမလားဆိုတာကြွမ်းကျင်သူတွေစောင့်ကြည့်ကြပါလိမ့်မယ် WRN ကတင်ပြထားတဲ့နောက်ဆုံးအချက်တစ်ခုကတော့ American ပြည်တော်စုရဲ့ဥတုရာသီဆိုင်ရာဆောင်ရွက်ချက်တွေဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်အတည်ပြုလက်မှတ်ရေးထိုးလိုက်တဲ့တမိုင်းဝင်ငွေကြေးဖောင်းပေါက်မှုလျှော့ချရေးဥပဒေမှာတော့တဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်မဲ့လုပ်ငန်းတွေအတွက်ဘဏ္ဍာငွေတွေချထားပေးတာပါဒီသမိုင်းဝင်ဆောင်ရွက်ချက်တွေကဖလောင်အိမ်တက်ငွေလျှော့ချရေးအမေရိကန်ရဲ့ရည်မှန်းချက်တွေပြည့်မီနိုင်မလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်လို့ WRN ကရွေးချယ်တင်ပြတော့ပါတယ်။မနေ့ကဂရီတွေအကောင့်ထဲပေါ်ကြမလားဆိုပြီးတော့ပညာရှင်တွေကအခုလိုစောင့်ကြည့်နေကြချိန်မှာပဲပြီးခဲ့တဲ့လပိုင်းလောက်ကပဲလူပေါင်း33သန်းကျော်ရေးပေးတင်ခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာတော့ဘလူချီစတန်အရက်မှာအေးဒန်နဲ့အလူလဲရင်ဆိုင်နေရပါတယ်။ဇန်နဝါရီလနောက်ဆုံးပတ်နေ့အပူချိန်ကအနုတ် 18 ဒီဂရီဆယ်လ်ဆီယပ်အထိရောက်ရှိခဲ့တာပါ။တဘာဝပဝန်းကျင်ဆိုင်ရာကြွမ်းကျင်သူတွေကတော့ဥတုရာသီပြောင်းလဲမှုကြောင့်ဘလူချီစတန်မှာရာသီဥတုပိုးပြီးတော့ကျန်နာလာတာလို့ပြောပါရယ်။ရာသီဥတုနေစဉ်ပြောင်းလဲနေပြီးတော့တနေ့ထက်တနေ့ပိုဆိုးလာတယ်လို့ကွတ်တာမိုးလီဝူဒ်ဌာနကလည်းပြောပါရယ်။
Jitni heat increase ho gaya mare
ဗျ။ရာသီဥတုအခြေအနေကနေ့တိုင်းပိုဆိုးလာပါရယ်။လေထုထဲရောက်လာတဲ့အပူချိန်ကပိုတိုးလာတာကြောင့်ကျွန်တော်တို့ရာသီဥတုတွေပြောင်းလာပါရယ်။ရေကြီးရေလျှံမှုတွေနဲ့လည်းကြုံရပါဦးမယ်။ဒါမဲ့၅နှစ်အတွင်းမိုးခေါင်ရေရှားပြီးလူချီစတန်တောင်ပိုင်းမှာအပူလှိုင်းကြီးတွေလည်းဝင်လာမှာပါတစ်ဆက်ထဲမှာပဲစောင်းတွင်းဆိုရင်လည်းအေးအေးဒဏ်ကပိုပြီးကြမ်းတမ်းလာပါလိမ့်မယ
်အခုလိုတဘာဝဘေးဒဏ်ကြီးတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ပါကစ္စတန်နိုင်ငံအတွင်းနိုင်ငံတကာအတိုင်းဝိုင်းကဒေါ်လာ10ဘီလီယံအကူအညီပေးဖို့ဂျနီဗာမှာကျင်းပခဲ့တဲ့ဥတုရာသီညီလာခံမှာသဘောတူညီခဲ့တာပါရေနံကုမ္ပဏီတွေတိုးတက်တဲ့နိုင်ငံကြီးတွေကဖလုံအိမ်တန်းငွေတွေကိုအများဆုံးထုတ်လုပ်နေကြတာဖြစ်ပြီးပါကစ္စတန်နိုင်ငံကတော့တစ်ရခိုင်နှုန်းလောက်ပဲထုတ်လုပ်နေတာဖြစ်ပေမဲ့လို့ပြင်းထန်တဲ့တဘာဝဘေးဒဏ်တွေကတော့အခုလိုဆင်းရဲနှောင့်ပါတဲ့တိုင်းပြည်တွေကခါးစည်းရင်ဆိုင်နေကြတာလည်းဖြစ်ပါတယ်ကျွန်မနှမလောပ
ါနောက်လောက်ကဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံဘုံသဘောတူညီချက်၅ခုကိုလက်တွေ့အကောင့်ထဲဖော်ဖို့အထူးအရေးကြီးတယ်လို့အာဆီယံနိုင်ငံကြ ాయి ဝင်ကြီးတွေဒီကနေ့တက်ပြီးတော့တိုက်တွန်းလိုက်ပါတယ်။အာဆီယံ၈တောင်ချနိုင်ငံများအဖွဲ့ဒီနိုင်ငံကြ ాయి ဝင်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးအပြီးသဘောတူညီချက်အတိုင်းလက်တွေ့အကောင့်ထဲဖော်ဖို့ဒီကနေ့ထပ်ပြီးတော့တိုက်တွန်းလိုက်တာပါ။အင်ဒိုနီးရှားနိုင်ငံအဆိုပြုထားတဲ့အဖွဲ့ဝင်နိုင်ငံအားလုံးထောက်ခံတဲ့အကောင့်ထဲဖော်ရေးအစီအစဉ်တွေတိုင်းလုပ်ဖို့အရေးကြီးတယ်လို့လက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကြ ాయి ဝင်ကြီးကလည်းပြောကြားခဲ့ပါတယ်။တရုတ်ထောက်လိုက်ရေမိုးပြံမှုပေါင်းကြီးနောက်တလုံးလက်တဲ့အမေရိကန်နိုင်ငံတွေပေါ်မှာတွေ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောကြားပါတယ်အလားတူထောက်လိုက်ရေမိုးပေါင်းကြီးလေတုအမြင့်မှပြန်တန်းနေတာအမေရိကန်ပြည်ထောင်စုမှတွေ့ခဲ့ပြီးနှစ်ရက်အကြာမှာအခုလိုတောက်ကြနေကပြောခဲ့တာပါတရုတ်ဘက်ကသူတို့မိုးပြံမှုပေါင်းဖြစ်တယ်လို့အတည်ပြုခဲ့ပြီးတဲ့နောက်မှာတရုတ်ကိုခီးထွက်ခေါ်မဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကသူ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်ရှိခဲ့တမျှအေးနေတဲ့လေအေးလှိုင်းကြီးတွေအမေရိကန်အရှေ့မြောက်ပိုင်းကိုဝင်ရောက်နေတဲ့အတွက်ဝါရှင်တန်မြို့တော်အပါအဝင်အရှေ့မြောက်ပိုင်းဒေသတွေကဒေသခံတန်းနဲ့ချီဟာအေးခဲတဲ့ဒဏ်ကိုခံစားနေရပါတယ်။အေးခဲတဲ့လေတွေတိုက်ခတ်မယ်လို့နယူးယောက်ပြည်နယ်မှာသတိပေးချက်ထုတ်ပြန်ထားသလိုမန်ဆာချူးဆက်ကွန်နက်တီကက်ရိုးအိုင်လန်နယူးဟမ်ရှာဗာမွန်နဲ့မိန်ပြည်နယ်တွေမှာလည်းလေအေးတွေတိုက်ခတ်တဲ့အတွက်အုံညာအောက်50ဒီဂရီဖာရင်ဟိုက်လောက်ထိအေးမယ်လို့သတိပေးထားပါတယ်ရှင်။
တရင်ချင်းရုပ်ကိုမတ်စုမြတ်မောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordier နဲ့ TM1 တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line number 1925 30နဲ့ line number 190လို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်လဲတော်လဲကျေးဇူးတင်ပါတယ်တော်လာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေနော်ဟုတ်ပါရှင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.